Welcome to the Voice of America in Burmese.
Mingalam ne khem ma tada shin mya shin. PO American tan ye 2018 khu ne November 25 ye tanin ngun ne mna khem season ne go Washington Mirror ka ne satin thawlin ne ba bi. Light meter 30-40-48 do ka ne phan yun na sin nai de lo. PO ye website seminar phit de burmese.poanews.com ne Facebook seminar PO Burmese News ma le thawlin chain ne de byai ne na sin nai ma de. ကျွန်မနန်းလာပါဒီကနေ့မနေ့အတွက်စီစဉ်နေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့ဝင်းမဲမှာဒီနေ့မနေ့ထိတ်တန့်ရောက်တဲ့တွင်တွေကိုကိုစော်ဝင်းလှိုင်နဲ့အတူတင်ပြသွားမှာပါအမေရိကန်ဆူရရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအစီရင်ခံစာအရေးပါမှုကိုသမ္မတဒေါ်နယ်ထရန့်ဘက်ကရှော့ပေါ်ပြောပြီးဝေဖန်လိုက်ပါတယ် Break Exile လို့ခေါ်တဲ့ပြည်ထောင် EU တွေကနှုတ်ထွက်ရေးသဘောတူညီချက်ရဖို့အတွက်ဥရောပသမဂ္ဂနဲ့အရင်တင်းခံလာခဲ့တဲ့စပိန်ကြားသဘောတူညီမှုတရက်မတိုင်ခင်လေးကတ်ရလိုက်ပါပြီပြင်သစ်နိုင်ငံမှာတော့73စီခွန်တိုးတဲ့ပေါ်ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေအကြဒီနေ့ထိတ်တိုက်တွေ့ခဲ့တာကြောင့်ဒဏ်ရာရမှုတွေရှိခဲ့ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စရာသတင်းတွေကိုပြပြပေးမှာပါမနက်လောက်ရေ
ကောင်းပါပြီရှင်ပြင်သစ်နိုင်ငံမှာအကြမ်းဖက်မှုတွေဖြစ်ပွားပြီးတဲ့နောက်အရေးပေါ်အခြေအနေကိုအစားထုတ်ဖို့ပြဋ္ဌာန်းလိုက်တဲ့အကြမ်းဖက်မှုဆိုင်ရာဥပဒေအပေါ်အမြင်သဘောထားတွေမှာကြားဖို့ရှိတာကတော့
Control orders allow the government to effectively control an individual's movement completely outside of the criminal justice system.
အပြည့်ဆိုင်ရာလူငယ်ချမ်းသာခွင့်အဖွဲ့ကြီး AI ကတာဝန်ရှိသူပြောသွားတာပါအပြည့်စုံကတော့နောက်ပိုင်းမှာကြားကြမှာပါဒါအပြင်ဦးအောင်ခင်းရဲ့မြမအရေးသုံးသပ်ချက်နဲ့မနေ့တိုင်းတင်ဆက်နေကြအင်္ဂလိပ်စာသင်ခန်းစာကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့စနေနေ့ညကဆွေးနွေးခဲ့တဲ့တိုင်းလေးတိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့မနေ့ဖက်နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ဆူရရဲ့ရာသီဥတုပြောင်းလဲမှုဆိုးကျိုးဆိုင်ရာအစီရင်ခံစာတွေကအရေးပါတာတွေကိုသမ္မတဒေါ်နယ်ထရန့်ဘက်ကအလေးမထားပဲရှော့ရှော့ပေါ့ပေါ့ပြန်တုံ့ပြန်ပြီးဝေဖန်လိုက်ပါတယ်။အမေရိကန်ဆူရဝန်ကြီးဌာနနဲ့အေဂျင်စီပေါင်း73ခုကနေစုပေါင်းသုတေသနလုပ်ထားတဲ့ဒီအစီရင်ခံစာထဲမှာရာသီဥတုပြောင်းလဲမှုကြောင့်နိုင်ငံထဲမှာမုန်တိုင်းတွေတော်မီတွေလိုမျိုးသဘာဝဘေးအန္တရာယ်တွေပိုပိုအဖြစ်များပိုပိုပြင်းထန်လာတယ်လို့မနေ့ကထုတ်ပြန်လိုက်တာကိုအင်ပြီးတော့ပြောခွင့်ရကဒါကအလွန်ကျူးအဆိုးဆုံးဖြစ်လာနိုင်တာကိုခံမှန်းပြောထားတာဖြစ်တယ်လို့ပြန်ပြောလိုက်ပါတယ်။အင်းပြီးတော့ပြောခွင့်ရမျိုးသမီး Lindsay Walters ကဒီထုတ်ပြန်ခဲ့တဲ့ဒီအစီရင်ခံစာဟာအလွန်အကျူးအဆိုးဆုံးဖြစ်နိုင်တဲ့အချက်လက်တွေပေါ်အခြေခံထားတာမို့ကာဗွန်ထုတ်လွှတ်မှုနဲ့ရာသီဥတုပြောင်းလဲလာမှုတွေရှော့ချရေးအတွက်နည်းပညာသစ်တွေနဲ့တည်ထင်မှုအသစ်တွေလည်းထပ်လို့ဆရာမလိုအပ်ပါဘူးလို့ဆိုလိုက်ပါတယ်။ American ဆိုရအဆက်ဆက်အောင်မှာ American လွှတ်တော်ရဲ့ခွင့်ပြုချက်နဲ့လေချိန်မြောက်အဖြစ်ထူးထူးခြားခြားထုတ်ပြန်တဲ့ဒီအစီရင်ခံစာထဲမှာအခုလိုပိုပိုဆိုးလာနေတဲ့အခြေအနေတွေကိုဆက်မကာကွယ်နိုင်မရှောင်ရှားနိုင်ရင်တော့နောက်လာမယ့်ဆယ်စုနှစ်တွေအတွင်းမှာအမေရိကန်ရဲ့စီးပွားရေးတဘာဝပတ်ဝန်းကျင်နဲ့ကျန်းမာရေးတာယာဝါပြောရေးတွေအားလုံးကိုအကြီးအကျယ်ထိခိုက်လာလိမ့်မယ်လို့သတိပေးထားပါဗျ။အစိုးရဝန်ကြီးဌာနတွေနဲ့အေဂျင်စီပေါင်း73ခုကသူတွေဒီပေါင်း130ကျော်စုပေါင်းလေ့လာပြုစုထားတဲ့ဒီအစီရင်ခံစာကသမ္မတဘရက်အိုဘားမားလက်ထက်ကစလုပ်ခဲ့တာဖြစ်ပြီးအလွန်အကျဆုံးအဆိုးဆုံးဖြစ်နိုင်ခြေတွေပေါ်အခြေခံအများကြီးအကြီးကျယ်အခြေခံကရေးသားထားတာဖြစ်တဲ့တကယ်ရေရှည်လက်ခံလာခဲ့တဲ့ဖြစ်စဉ်တွေနဲ့ဖီလာဆက်ကျင်ဖြစ်နေတယ်လို့အင်ပီရောပြောခွင့်ရဝေါ်တာစ်ကပြန်ဝေဖန်လိုက်ပါတယ်ခင်ဗျာ
ဘရီဇီလကိုခေါ်တဲ့ဗြိတိန် EU တွေကနှုတ်ထွက်ရေးနဲ့ပတ်သက်လို့ EU ဥရောပသမဂ္ဂကထောက်ခံပေးမယ့်အရေးပါတဲ့ CEO ပွဲမတိုင်ခင်တရက်အလိုမှာကီဘရာတာအနာဂတ်အရေးနဲ့ပတ်သက်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်နဲ့စပိန်ဝန်ကြီးချုပ်ပက်ဒရိုဆန်ချက်တို့အကြားသဘောတူညီမှုရလိုက်ပါပြီ။ဘရစ်ဇစ်ကိစ္စမှာကီဘရာတာအရေးဟာအဟံအတားအဖြစ်တည်ရှိနေတာပါ။1913ခုနှစ်ကဗြိတိရှ်တို့ကသိမ်းပိုက်လိုက်ပေမဲ့စပိန်ကသူတို့ပိုင်ဆိုင်ကြောင်းခဏအထိပြောနေတဲ့ကီဘရာတာအရေးကို EU ဗြိတိန်ဆက်ဆံရေးသင်းနဲ့ဆိုင်တဲ့ကြေညာစာတမ်းကနေဖြုတ်ချပေးဖို့စပိန်ဘက်ကတောင်းဆိုနေကြတာပါ။သဘောတူညီချက်ရလိုက်ပြီဖြစ်တာကြောင့်ဒီကိစ္စကိုစပိန်နဲ့ဗြိတိန်တို့အကြားတိုက်ရိုက်တွေ့ဆုံဆွေးနွေးသွားကြတော့မှာဖြစ်ပါတယ်။ Gibraltar ရဲ့အနာဂတ်အရေးကိုဆုံးဖြတ်တဲ့နေရာမှာစပိန်ဘက်ကဗီတိုအာဏာရှိရမယ်ဆိုတဲ့အချက်ကို Britain နဲ့ EU အဖွဲ့ဝင်နိုင်ငံတွေဘက်ကအတည်ပြုမပေးရင် EU ထိပ်သီးဆိုးဘက်ကိုသဘိမ့်ပေါက်မယ်လို့စပိန်ဝန်ကြီးချုပ် Sanchez ကချင်းချောက်ထားတာပါ။စပိန်နဲ့ Britain ကစစ်စာညှိနှိုင်းရေးမှုတွေဟာ EU အရာရှိတွေနဲ့ညာလုံးပေါက်ဆွေးနွေးပြီးတဲ့နောက်မှာဒီသဘောတူညီချက်ကိုရလိုက်တာဖြစ်ပါတယ်။ Gibraltar အရေးနဲ့ပတ်သက်လို့စပိန်အနေနဲ့ Britain နဲ့တိုက်ရိုက်ဆွေးနွေးခွင့်ရှိသွားပြီဖြစ်ကြောင်းဝန်ကြီးချုပ် Sanchez ကပြောကြားလိုက်ပြီး Britain EU တွေကနှုတ်ထွက်မဲ့ Brexit အဆိုပြုချက်ကိုထောက်ခံမဲ့ပေးသွားမယ်လို့ပြောပါတယ်
။ပ ပြည်ထောင်နိုင်ငံမှာတော့စက်သုံးစီအခွန်တိုးကောက်မှုပေါ်ထောင်ကနန်းတွေချီတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြံအလန်အကြမ်းဖက်တိုက်ခိုက်မှုတွေအထိဒီနေ့ဖြစ်သွားခဲ့တာကြောင့်ရဲနှူးပါဝင်အနည်းဆုံး၈ဦးဒဏ်ရာခဲ့ပါတယ်။ Paris Mirror ရဲ့အထင်ကရရှောင်ဇယ်လီဇေးလမ်းမကြီးပေါ်မှာစုဝေးဆန္ဒပြသူတွေကသမ္မတ Emmanuel Macron ကိုနောက်တစ်ချိန်ဆန္ဒပြခဲ့ရမှာရဲတပ်ဖွဲ့တွေဘက်ကမျက်ရည်ပုံတွေနဲ့မိသားပိုက်တွေကိုတုံးပြီးသမ္မတရဲ့ Elise Nandorna ကနေအဝေးကိုတွန်းထုတ်ခဲ့ပါတယ်။ဒီဆန္ဒပြသူတွေဘက်ကလည်းပြည်သင့်မြို့တော်အပြင်တခြားမြို့ကြီးတွေမှာလည်းဆန္ဒပြကြပြီးစက်သုံးစီကွန်တွုံးမြင့်လိုက်မှုပေါ်သူတို့ရဲ့ဒေါသတကြီးမချေနှက်မှုတွေကိုပြတဲ့အနေနဲ့အတားအဆီးတွေကိုတုံးပြီးလမ်းတွေကိုပိတ်ဆို့တာနဲ့မိရှို့တာတွေပါလုပ်ခဲ့ကြပါတယ်။တကယ်တော့အနှွင့်မြူစင်ရောင်အပေါ်အင်ဂျီတွေဝစ်ဆန္ဒပြတဲ့ဒီလမ်းမပေါ်ဆန္ဒပြပွဲတွေစခဲ့တဲ့လွန်ခဲ့တဲ့ပတ်တုန်းကလည်းကျေးလက်ဒေသကအများစုပါတဲ့လူပေါင်း2,500အထိပါဝင်ဆန္ဒပြခဲ့ကြပြီးအခုချိန်ထိဆိုရင်ဆန္ဒပြသူ2ဦးတည်ဆုံးခဲ့ပြီဖြစ်ပါတယ်။ရဲတွေဘက်ကတော့ဒီဆန္ဒပြသူတွေအနေနဲ့ပစ္စည်းမျိုးစုံနဲ့ပစ်ပေါက်တာအပြင်တခြားအကျန်းဖက်တာတွေပါလှုပ်လာလို့အခုလိုနှင်းနှင်းခဲ့ရမှာဒီနေ့ပဲလူပေါင်းဒါဇင်တွေနဲ့ချီပြီးတော့လဲဖန်စီထားတယ်လို့ဆိုပါတယ်။ဆန္ဒပြပွဲမှာပါတဲ့အသက်22နှစ်အရွယ်ဘင်ဂျာမင်ဗင်ကတ်ကလည်းအခုကပြည်တွင်းစစ်ဖြစ်မလာလို့ဖြစ်နေပြီးဘာပဲဖြစ်ဖြစ်ကျွန်တော်ပါဝင်ပြင်သစ်ပြည်သူတွေအနေနဲ့စစ်ပွဲဖြစ်လဲအသင့်ရှိနေပါတယ်လို့ဆိုပါတယ်ခင်ဗျာ။
အီရန်ရဲ့ယမ်ဘက်နိုင်ငံဖြစ်တဲ့ Saudi Arabia အပါအဝင်မွတ်စလင်နိုင်ငံတွေအားလုံးကအမေရိကန်ပြည်ထောင်စုကိုဆန့်ကျင်ကြဖို့အီရန်သမ္မတဟာဆန်ရူဟာနီကစနေနေ့မှာတောင်းဆိုလိုက်ပါတယ်။အစ္စရေးဟာအနောက်နိုင်ငံတွေကဖန်တီးပေးထားတဲ့အတုအယောင်နိုင်ငံသားဖြစ်ပြီးဒုတိယကမ္ဘာစစ်အပြီးအစ္စရေးနိုင်ငံပေါ်ပေါက်လာခြင်းဟာဒေသအတွက်ကင်ဆာရောဂါတစ်ဖွဲ့ဖြစ်တယ်လို့သမ္မတရူဟာနီကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာအရှေ့လက်ပိုင်းဒေသကိုကျွန်းတစ်ဖွဲ့ပြုကျင့်ဖို့လိုလားနေကြောင်းတယ်ဟီရန်မြို့မှာကျင်းပတဲ့အစ္စလာမစ်ညီညွတ်ရေးညီလာခံမှာသမရရူဟာနီကပြောပါတယ်ဒါအပြင်ရာဇဝတ်သားတွေကိုကော်ဇောနီခင်းပြီးကြိုဆိုတဲ့အလုပ်ကိုလည်းမွတ်စလင်နိုင်ငံတွေအနေနဲ့မလုပ်ဆောင်ကြဖို့အမေရိကန်ရဲ့ဒေတာရင်းကမဟာမိတ် Saudi Arabia ကိုရည်ညွှန်းပြီးမတိမတာဝေဖန်ပြောကြားခဲ့ပါတယ်ရှီးယားမွတ်စလင်အများစုနေထိုင်တဲ့အီရန်နဲ့ဆူနီဘီရင်အုပ်ချုပ်တဲ့ Saudi Arabia နိုင်ငံတွေဟာအရှေ့လက်ပိုင်းဒေတာမှာအစင်တစိုက်ဖီလာဆန့်ကျင်ရပ်တည်လာခဲ့ကြတာပါအတိအသာသုံးအချက်ကတော့ယီမင်နိုင်ငံမှာဖြစ်နေတဲ့ပြည်တွင်းစစ်မှာအီရန်ကဟူသီတပ်ပုံအဖွဲ့ကိုပံ့ပိုးပေးနေပြီး Saudi Arabia ကတော့ယီမင်ရဲ့ဆူနီညွန်ပေါင်းအစိုးရကိုကြောတော့နောက်ခံပေးနေတာပါအဲ့ဒီလိုမတူညီမှုတွေရှိနေပေမဲ့လည်း Saudi Arabia ကိုညီနောင်အဖြစ်အီရန်ကသဘောထားကြောင်းသမရရူဟာနီကပြောပါတယ
် PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ Lightometer 32 kHz 9335 Lightometer 40 kHz 9839 Lightometer 48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ FIO American အတန်းကတနင်္ဂနွေနေ့မနေ့ခင်သတင်းတွေကိုဆက်ကြညာပေးနေပါတယ်။ SWAN စွမ်းလို့တကခေါ်တဲ့ရှမ်းမျိုးသမီးလှူရှာမှုကွင်းရအနေနဲ့16ရက်ကြာလှူရှာမှုတစ်ခုကိုစလုပ်လိုက်ပြီးရှမ်းပြည်နယ်အတွင်းစစ်ပွဲတွေမှာအမျိုးသမီးတွေကိုခန်းစားနေရတာတွေကိုထုတ်ဖော်သွားမယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီနေ့ထုတ်ပြန်တဲ့စွမ်းအဖွဲ့ကြေညာချက်ထဲမှာပဲ Why No Woman အမျိုးသမီးတွေပါဝင်ခွင့်ဘာကြောင့်မပေးရတာလဲဆိုတဲ့လှူရှာမှုကိုဒီနေ့နိုဝင်ဘာ25ရက်ကနေဒီဇင်ဘာ10ရက်နေ့ထိပြုလုပ်သွားမှာဖြစ်ပြီးလူမှုကွန်ရက်မီဒီယာကိုအသုံးပြုတင်ပြသွားမယ်လို့လည်းဆိုပါတယ်။1992ခုနှစ်ကနေစပြီးကမ္ဘာပေါ်ကအဖွဲ့ပေါင်းစုံနဲ့တူးချင်းကုစားပြုသူတွေအများပြားတက်ရောက်လာကြတဲ့ဒီလိုရှမ်းမှုမှာစစ်ပွဲတွေပါဝင်အချင်းချင်းအမျိုးမျိုးအောက်မှာမိန်းကလေးငယ်တွေနဲ့မျိုးသမီးတွေခံစားနေရတာတွေကိုထုတ်ဖော်တင်ပြလေးရှိပါတယ်။အခုပွဲမှာလည်းမြန်မာနိုင်ငံစစ်ပွဲတွင်ကြေးလက်ဒေသကအရက်သူမျိုးသမီးတွေနေနဲ့ခံစားနေရတာတွေကိုရှော့ချနိုင်မှုအမျိုးသမီးတွေကိုစုံဖြတ်ချက်တွေချရမှာဘာကြောင့်ပါဝင်ခွင့်ပေးတင်တာ16ချက်နဲ့အမျိုးသမီးအခွင့်အရေးကာကွယ်ပေးဖို့ဘာတွေလုပ်ပေးသင့်တယ်ဆိုတဲ့အဆိုပြုချက်16ချက်ကိုလူမှုကွန်ရက်မီဒီယာကနေတစင်ပန်ကြားသွားမယ်လို့လည်းဆိုပါတယ်။ဒီစွမ်းအဖွဲ့ညွှန်ကြားရေးမှုနန်ဟန်ကအမျိုးသမီးတွေအနေနဲ့ဝိဒုက္ခခံစားနေရတဲ့တားကောင်တွေလို့ဖော်ပြတာမခံချင်ဘူးစစ်တပ်တွေအကြလူသားမဆန်တဲ့မတရားကျူးလွန်မှုတွေနဲ့အကြောက်တရားတွေကိုခံစားနေရပေမဲ့ကြံ့ကြံ့ခံရပ်တည်လာခဲ့တဲ့ဒီကျူးလွန်မှုတွေအတွက်တရားမျှတမှုဖော်ဆောင်ပေးဖို့လိုတယ်လို့ဆိုပါတယ်ခင်ဗျာ
ထိုင်ဝမ်ကျွန်းမှာစနေနေ့ကကျင်းပတဲ့ဒေသန္တရရွေးကောက်ပွဲတွေမှာလက်ရှိအနာရပါတီကအပြတ်အသတ်ရှုံးနိမ့်သွားခဲ့ပါတယ်။ဒီရွေးကောက်ပွဲဟာတရုတ်ပြည်မကြီးနဲ့ခွဲထွက်ရေးလိုလားပြီးလက်ရှိမှာလည်းပြည်မကြီးရဲ့စီးပွားရေးနဲ့နိုင်ငံရေးအဖိအားပေးမှုတွေနဲ့ကြုံနေရတဲ့အစိုးရအတွက်လူထုဆန္ဒခါယူပွဲဖြစ်တယ်လို့ရှုမြင်ထားကြတာဖြစ်ပါတယ်။လက်ရှိသမ္မတဆိုင်အင်းဝမ်ရဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ကနှစ်ပေါင်း20လောက်အာဏာရထားခဲ့တဲ့တောင်ပိုင်းခိုးရှင်းမြို့တော်ဝန်ရွေးကောက်ပွဲမှာအမျိုးသားရေးပါတီကိုရှုံးနိမ့်သွားခဲ့ပါတယ်။မြို့တော်တိုင်ဖေရဲ့မြို့တော်ဝန်ကိုဝန်ဂျေးကအနိုင်ရဖို့အလားအလာများနေပေမဲ့တိုင်းပြည်အလဲပိုင်းတိုင်ချုံမြို့မှာတော့အမျိုးသားရေးပါတီကပဲမြို့တော်ဝန်ရာထူးကိုထပ်နိုင် သွားခဲ့ပါတယ်။ကွန်မန်တန်ပါတီ KMT လို့လည်းသိကြတဲ့အမျိုးသားရေးပါတီဟာစီးပွားရေးအောင်မြင်မှုကိုလိုလားတဲ့လမ်းကြောင်းနဲ့ပြည်မာကြီးနဲ့ဆက်ဆံရေးအဆင်ပြေတဲ့နိုင်ငံရေးနည်းလမ်းတွေကိုအခြေခံပြီးမဲဆွတ်စည်းရုံးခဲ့တာ
ပါ။ပါကစ္စတန်နိုင်ငံမှာတော့အစ္စလမ်ဘာသာရေးစော်ကားမှုလုပ်ခဲ့တဲ့အမှုနဲ့တည်တံခံရဖို့ရှိတဲ့ခရစ်ယာန်မျိုးသမီးကိုဘူတရားရုံးကတရားသေးလွတ်ပေးဖို့ဆုံးဖြတ်လိုက်တဲ့ပေါ်ဆနာပြခဲ့သူရာရုံနဲ့ချီကိုရဲတွေကဖမ်းဆီးနှိပ်ကွပ်လိုက်ကြပါတယ်။ပါကစ္စတန်အနာဘိုင်တွေကဒီဆနာပြပွဲခေါင်းဆောင်တွေနဲ့တချွာသူတွေကိုပြစ်မှတ်ထားတဲ့ဒီဖမ်းဆီးမှုတွေကို TFP လို့အတူကခေါ်တဲ့လက်ရဆွမ်းရောက်ဘာသာရေးပါတီ Tariq Al-Labik ပါကစ္စတန်ရဲ့ထောက်ခံသူအများပြားရှိရာပန်ချက်ပြည်နယ်မှာအဓိကလုပ်ခဲ့တယ်လို့ဆိုပါတယ်။ဒီဖမ်းဆီးမှုတွေကိုတောက်ကြနေကဆက်လုပ်ခဲ့တာဖြစ်ပြီး TFP ခေါင်းဆောင် Khatim Hussain Razvi နဲ့အတူသူ့ရဲ့လက်ထောက်များစွာကိုလည်းတခြားသူတွေနဲ့အတူဖမ်းဆီးခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကလွတ်တင်လိုက်တဲ့63ချောင်းပါပြီးလိုအပ်သလိုတုံးလို့ရနိုင်တဲ့လက်ပါတဲ့ဆက်ရုပ်ဟာတနင်္လာနေ့မှာအင်ကာဂျိုဘော်ကိုရောက်ရှိမှာဖြစ်ပါတယ်။ဒါဟာအမေရိကန်ဒေါ်လာ1ဘီလီယံလောက်အကုန်ကျခံပြီးအမေရိကန်အာကာသအုပ်ချုပ်ရေးအဖွဲ့ NASA ကလှုပ်ဆောင်နေတဲ့ Insight အစီအစဉ်အတွက်အရေးအပါဆုံးခြေလှမ်းတစ်ရပ်ဖြစ်ပါတယ်။အင်ကာဂျိုဘော်ကိုဆင်းနိုင်ဖို့ဟာအမြဲတမ်းခက်ခဲကြောင်း NASA က Jet Propulsion တပ်ခွဲကကသိပ္ပံပညာရှင်တွေကပြောပါတယ်။တနင်္လာနေ့မှာအခက်အခဲဆုံးကိစ္စကတော့ဆက်ရုပ်ကိုတည်ဆောင်သွားတဲ့ယာဉ်ဆင်းသက်တဲ့6မိနစ်ကြာကာလဖြစ်ကြောင်းသိပ္ပံပညာရှင်တွေကပြောပါတယ်။တကယ်လို့ဆက်ရုပ်ကိုတည်ဆောင်သွားတဲ့ယာဉ်ဆင်းသက်တဲ့အစီအစဉ်အောင်မြင်ပြီးဆက်ရုပ်နဲ့စီစဉ်ထားတဲ့အတိုင်းတည်ကြစီခွဲထုတ်လိုက်နိုင်မယ်ဆိုရင်တော့အရင်ကတစ်ခါမှမလုပ်ဘူးတဲ့နည်းနည်းနဲ့တူဖို့ရေးအစီအစဉ်တွေကိုလှုပ်ဆောင်မယ်လို့ပြောပါတယ်။ဒီ Insight အင်ကာဂျိုလေ့လာရေးအစီအစဉ်ဟာနည်းနည်းလောက်ကြာနိုင်တယ်လို့ဆိုပါတယ်ခင်ဗျာ။
တနင်္ဂနွေနေ့မနက်ဖြန်နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုစောဝင်းလိုင်တို့ကကြေညာခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com နဲ့ Facebook ဆာမျက်နှာ VOA Bamis News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ပြင်သစ်နိုင်ငံရဲ့အကြမ်းဖက်မှုဆိုင်ရာဥပဒေဟာတရားစီရင်ရေးအခြေခံမူရင်းနဲ့ဆန့်ကျင်နေတယ်လို့ Amnesty International လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာလွှင့်ရင်းချမ်းသာခွင့်အဖွဲ့ကပြောကြားလိုက်ပါတယ်။ပြင်သစ်နိုင်ငံမှာမကြသေးမီကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အရေးပေါ်အခြေအနေကိုအစားထိုးဖို့ပြဋ္ဌာန်းလိုက်တဲ့ဥပဒေတွေမှာအကြမ်းဖက်သမားဖြစ်နိုင်ဖွယ်ရှိသူတွေကိုပြစ်မှုမကျူးလွန်ခင်ထိန်းချုပ်ကန့်သတ်နိုင်တယ်ဆိုတဲ့အချက်ဟာတရားစီရင်ရေးမှုအရတိမ်းချော်နေတယ်လို့ထောက်ပြတာပါ။ VOA သတင်းထောက် Henry Richwell ပြပို့ထားတဲ့သတင်းလွှာကိုဦးကျော်စန္နာကတင်ပြထားပါတယ်ရှင်။
ပြင်သစ်နိုင်ငံပါရီမြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း300ဆီဆုံးခဲ့ရတာဒီနိုဝင်ဘာလဆိုရင်3နှစ်ပြည့်မြောက်ခဲ့ပါပြီ။အဲဒါလိုကြီးမားတဲ့အကြမ်းဖက်ချင်းချောက်မှုမျိုးကိုတံပြန်နိုင်ဖို့အတွက်ဥပဒေစစ်တွေလိုအပ်တယ်လို့ပြင်သစ်တို့ကပြောနေကြတာပါ။2015နိုဝင်ဘာမှာပါရီမြို့တော်ဘတ်တကလန်တဝိုက်တိုက်ခိုက်မှုတွေအဲနောက်ဆွန်ဒန်နီအဂဇာကွင်းတဝိုက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပြင်သစ်အစိုးရကအရေးပေါ်အခြေအနေတရက်ကို2နှစ်တာကြီးညာသတ်မှတ်ထားခဲ့ပါတယ်။အဲ့ဒီနောက်2019မှာတော့အဲ့ဒီအရေးပေါ်အခြေအနေကိုရုပ်သိမ်းပြီးအစားထိုးတဲ့အနေနဲ့ Strengthening Internal Security and the Fight Against Terrorism SILT လို့ခေါ်တဲ့ကျန်းဖက်တိုက်ဖျက်ရေးဥပဒေတရားကိုပြဋ္ဌာန်းလိုက်ပါတယ်။ပြင်သစ်ပြည်ရဲ့ဒီဥပဒေဟာအုပ်ချုပ်ရေးအမိန့်နဲ့ထိန်းချုပ်ဟန်တာဘိုင်ဂရင်းအာဏာမျိုးကိုအစိုးရကကျင့်သုံးနိုင်အောင်တရားစီရင်ရေးဆိုင်ရာမူတွေကိုသေးချာထည့်သွင်းမစဉ်းစားဘဲခက်လွယ်လွယ်ခက်ပေါ်ပေါ်ခွင့်ပြုထားတာဖြစ်တယ်လို့Amnesty International ခေါ်နိုင်ငံတကာလူညင်းချမ်းသာကွင်းအဖွဲ့ကအဲဒါစေဟန်ကဆိုပါတယ
် Control orders allow the government to effectively control an individual's movement completely outside of the criminal justice system. So without charge, without giving the benefit giving
them ထိန်းချုပ်ပိုင်ခွင့်တွေအရဆိုရင်လူပုဂ္ဂိုလ်တဦးတယောက်ရဲ့လှုပ်ရှားမှုကိုရာဇဝတ်တရားစီရင်ရေးနဲ့လုံးဝမပတ်သက်ပဲအစိုးရကလုံးဝချုပ်ကန့်ထားနိုင်ပါတယ်ဆွဲချက်တင်းစရာလည်းမလိုပါဘူးတန်တရားရဲ့အကျိုးခံစားခွင့်လည်းမရှိတော့ပါဘူးဥပမာအပြင်လူတစ်ယောက်ကိုတတ်မှတ်ထားတဲ့နေရာကအပြင်ကိုမသွားရဘူး။ရဲစခန်းကိုတရင်ပို့နေရမယ်။ဘသူဘဝနဲ့မဆက်ဆံရဘူးစသဖြင့်တားမြစ်ထားတာတွေဖြစ်ပါတယ်
။တကယ်တော့ပြင်သစ်နိုင်ငံဟာမကြသေးမီနှစ်တွေအတွင်းဆိုးရွားပြင်းထန်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအများကြီးကြုံတွေ့ခဲ့ရတဲ့နိုင်ငံဖြစ်ပါတယ်။အဲဒီထက်မှာ2015နိုဝင်ဘာ Charlie Hebdo Magazine ပြခတ်မှု2016အမျိုးသားနဲ့ Nice မြို့မှာ truck gun နဲ့တိုက်ခိုက်မှုကြောင့်လူပေါင်း89ဦးသေဆုံးခဲ့ရတဲ့ကိစ္စစတာတွေလည်းပါဝင်ပါတယ်။ဒီလိုအကြမ်းဖက်မှုအန္တရာယ်နဲ့သဘောတဘာဝအတိုင်းအစတွေဟာအင်တန်ဆိုးရွားပြင်းထန်ကြီးမားနေတဲ့အတွက်အကြမ်းဖက်တိုက်ခိုက်မှုဖြစ်လာနိုင်ပွဲရှိတဲ့ကိစ္စကိုဟန်တာဖို့တန်တရားရှိသူတွေကိုစောင့်ကြည့်ဖို့လိုအပ်တယ်လို့ပြင်သစ်အစိုးရကတော့အခိုင်အမာပြောကြားနေပါတယ်။အခုပြင်သစ်နိုင်ငံရဲ့နမူနာကိုလိုက်ပြီးကျန်းဥရောပနိုင်ငံအများအပြားကလည်းပဲအလားတူလှုပ်ဆောင်နေကြတယ်လို့ Amnesty International ကထင်ရှားကဆိုပါတယ်
The Dutch Parliament passed a law which embeds many of the same powers we see in France in the Dutch context. We saw the German Federal Police expand their powers also. We have right now actually in the Swiss Federal Parliament.
အခုပြင်သစ်မှာလောက်ကိုင်းနေသလိုပဲ Dutch Parliament ကလည်းအစိုးရကိုအလားတူအခွင့်အာဏာတွေပေးအပ်ထားတဲ့ဥပဒေတရားပြဋ္ဌာန်းထားပါတယ်။ဂျာမနီကလည်းပြည်ထောင်စုရဲတွေကသူတို့လုတ်ပိုင်ခွင့်အာဏာကိုတိုးချဲ့ထားပါတယ်။ဆွစ်ဇာလန်ပြည်ထောင်စုပါလီမန်ကလည်းအနေရပြုနိုင်တဲ့လူပုဂ္ဂိုလ်တွေကိုသူတို့ဟာသူတို့သတ်မှတ်ပြီးတော့အပြင်းအထန်ကန့်သတ်ထိန်ချုပ်နိုင်တဲ့ဥပဒေတရားလောလောဆယ်အကောင့်ထဲပေါ်နေပါတယ
်။အခုခါနိုင်ငံတွေအနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ဥပဒေတွေပြဋ္ဌာန်းရမယ်ဆိုတာကတော့ Amnesty International ကသတိမှတ်ပြုပါတယ်။ဒါပေမဲ့လည်းအဲ့ဒီဥပဒေတွေဟာတည်ရှိစေတရားစီရင်ဆိုင်ရာအခြေခံမှုတွေနဲ့လူအခွင့်အရေးကိုတော့လေးစားလိုက်နာသင့်တယ်လို့လည်းပြောဆိုနေပါလေခင်ဗျာ။
ဥကျော်ဆန္ဒတင်ပြတော့ရပါရှင်ခုတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်နိုင်ငံခြားမှာအလုပ်လုပ်တဲ့မြန်မာပြည်သားတွေတန်နဲ့ချီရှိနေပေမဲ့သူတို့တရားဝင်ပြန်ပို့တဲ့ဒေါ်လာငွေကတော့နည်းနေပါသေးတယ်ရွှေပြောင်းအလုပ်သမားတွေဟာအစိုးရရဲ့ဗန်နာရေးစနစ်ကိုယုံကြည်လာမှသာဘဏ်ကတဆင့်ငွေလွှဲတာတွေများလာနိုင်ပါတယ်ဒီအကြောင်းကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်
နိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာပြည်သားတွေဟာဒီမျိုးစုံသုံးကြီးကျန်ရစ်သူမိသားစုကိုထောက်ပံ့တဲ့အတွက်မြန်မာနိုင်ငံကိုငွေပြန်ပို့တဲ့ပမာဏကိုခံမမှုဖြစ်ပါတယ်။ဒါပေမဲ့နိုင်ငံမှာတရားဝင်အလုပ်လုပ်နေတဲ့မြန်မာပြည်သား3000ကျော်ရှိပြီး2015မှာဒေါ်လာတန်း3500မြန်မာပြည်ကိုပြန်ပို့တယ်လို့ကမ္ဘာဘဏ်ကခံမမှတယ်။တိုင်းပြည်အသင်းထုတ်လုပ်မှုတန်ဖိုး600ခန့်နှုန်းလောက်ကိုပြန်ပို့နေတဲ့သဘောဖြစ်ပါတယ်။လုံသမားရေးရာဌာနကတော့ဒီနှစ်ပြန်ပို့တဲ့ငွေပမာဏဟာဒေါ်လာတန်း 8,000 လောက်ရှိမယ်လို့ကန့်ဖန်းပါတယ်။တရားမဝင်တဲ့ရွှေပြောင်းလုပ်သားတွေကိုထည့်တွက်လို့ပြန်ပို့ငွေပမာဏများပြားလာတာပါ။ဘယ်လိုပဲဖြစ်ဖြစ်ရွှေပြောင်းလုပ်သားပြန်ပို့တဲ့ငွေကိုအများဆုံးလက်ခံရရှိတဲ့ဆယ်နိုင်ငံထဲမှာမြန်မာပါဝင်လာပြီဖြစ်ပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေမှာဆိုရင်ရွှေပြောင်းလုပ်သားတွေပြန်ပို့တဲ့ငွေဟာနိုင်ငံခြားထောက်ပံ့ငွေတဲ့ပုံများပါလေတကမ္ဘာလုံးကရွှေပြောင်းလုပ်သားတွေပြန်ပို့တဲ့ငွေဟာ2015မှာဒေါ်လာတန်ပေါင်း6သိန်းကျော်ရှိတယ်လို့ကမ္ဘာဘဏ်ကကန့်မှန်းပါတယ်ဒီအထက်မှာဖွံ့ဖြိုးတဲ့နိုင်ငံတွေကဒေါ်လာတန်4သိန်းကျော်လောက်လက်ခံရရှိတယ်လို့ကန့်မှန်းပါတယ
်နိုင်ငံခြားရောမြန်မာပြည်သားတွေပြန်ပို့တဲ့ငွေကိုစနစ်တကျကင်တွယ်နိုင်ရင်အကျိုးခံစားရမှာသိကြပါတယ်မြန်မာပြည်သူပြည်သား26ရာခိုင်နှုန်းဟာစင်းရဲမှုတတ်မှတ်ချက်ထက်နှိမ့်ကြတဲ့အဆင့်မှာရောက်နေတဲ့အတွက်ရွှေပြောင်းလုပ်သားရဲ့ပြန်ပို့ငွေဟာစင်းရဲမှုနည်းပါးရေးကိုအထောက်အကူပြုနိုင်ပါတယ်။ထိုင်းနိုင်ငံရောက်မြန်မာလူသားဟာပြန်မြဒေါ်လာ600နှစ်စဉ်ပြန်ပို့လို့ရှိတယ်လို့2002ကခန့်မှန်းထားပါတယ်။မြန်မာပြည်ကမိသားစုရဲ့အခြေခံလိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အတွက်ငွေပြန်ပို့ရတာလို့ရွှေပြောင်းလုပ်သား95ရာခိုင်နှုန်းကပြောပါတယ်။ပို့ငွေတဝက်လောက်ကိုဟွန်ဒီစနစ်နဲ့ပေးပို့ပြီးကျန်းသာကိုလူဂျုံနဲ့ပေးပို့တာဖြစ်ပါတယ်။ဘဏ်ကတဆင့်ငွေလွှဲပေးသူအလွန်နေပါတယ်။စီအစိုးရနဲ့လက်အောက်ခံအဖွဲ့အစည်းတွေကိုမယုံကြည်သူကအများစုဖြစ်ပါတယ
်။ထိုင်းနိုင်ငံရောက်မြန်မာလုပ်သားတွေပြန်ပို့တဲ့ဒေါ်လာငွေအကြောင်းဂျပန်ပညာရှင်ကိုဂျီကူဘိုက2015မှာစာရန်ရေးပူးပါတယ်။အရင်ကတော့အစိုးရပြတ်ထန်းတဲ့ငွေဖလှယ်နှုန်းနဲ့အပြင်ပေါက်ဈေးကွာဟလွန်းလာမှုဟွန်ဒီနီးတဲ့ငွေလဲကြတာများပါတယ်။ဒါပေမဲ့2012မှာငွေဖလှယ်စနစ်ပြောင်းလဲလိုက်တဲ့နောက်ပိုင်းဘဏ်ကတဆင့်လွှဲပြောင်းတာတွေတိုးပွားလာတယ်လို့ဆိုပါတယ်။ရွှေပြောင်းလုပ်သားတဦးဟာနှစ်စဉ်ဒေါ်လာ1500လောက်ပြန်ပို့နိုင်တယ်လို့ကိုကြီးကိုဘူးကခန့်မှန်းပါတယ်။ရွှေပြောင်းလုပ်သားတွေပြန်ပို့တဲ့ဒေါ်လာငွေအကြောင်းရေးထားတဲ့စာရန်10ခုလောက်ရှိပါတယ်။ဒီအထက်မှာရှွန်တန်တန်နဲ့အဖွဲ့ရဲ့2008ထုတ်စာရန်ကစာပြီး2019ထုတ် Randall Aki နဲ့ Devish Kapoor ရဲ့ International Group Center ရဲ့စာရန်အထိပါဝင်ပါတယ်
။ဝင်ငွေပိုများတဲ့မလေးရှား၊စင်ကာပူ၊ကိုရီးယား၊ဒူဘိုင်း၊အမေရိကန်နဲ့ဂျပန်ရောက်မြန်မာတွေပြန်ပို့တဲ့ငွေကတော့နှစ်စဉ်ပြန်မြနှုန်းဒေါ်လာ2500ကျော်ရှိပါတယ်။ထိုင်းမှာတော့ရွှေပြောင်းလုပ်သားဥယေပိုများပါတယ်။ထိုင်းရောက်မြန်မာပြည်သား9000ကျော်ကိုအာရှသုတေသနဌာနက2013ခုမှာစစ်တမ်းကောက်ယူပါတယ်။ထိုင်းစီးပွားရေးမှာမြန်မာပြည်ပါဝင်တဲ့အခမ်းကဏ္ဍကိုအဓိကထားတဲ့စာရန်ဖြစ်တာကြောင့်ပြန်ပို့ငွေအကြောင်းသိမပါပါဘူး။ဒါပေမဲ့စစ်တမ်းမှာပါဝင်တဲ့မြန်မာလူသား65ရာခိုင်နှုန်းဟာ အလားတူလောက်ခရမှသာမြမပြည်ပြန်ဖို့စိတ်ကူးတယ်လို့ဆိုပါတယ်တရားဝင်မှတ်ပုံတင်ပြီးလောက်ခကိုဘဏ်ကတဆင့်ထုတ်ပေးတဲ့လုပ်ငန်းတွေမှာမြမအလို့သမားဟာဘဏ်ကတဆင့်မြမနိုင်ငံကိုငွေပြန်ပို့ဖို့အလားအလာများကြောင်သိရပါတယ
်ထိုင်းနိုင်ငံမှာအလုပ်လုပ်တဲ့ရွှေပြောင်းလုပ်သားဟာလောက်ခအနည်းဆုံးဖြစ်ပေမဲ့ထိုင်းမှာမြန်မာပြည်သား3000ကျော်ရှိတာမို့သူတို့နေ့စဉ်ပြန်ပို့တဲ့ဒေါ်လာငွေဟာတန်း9000နီးပါးရှိပါတယ်။လုံသားတဦးဟာနေ့စဉ်ပြန်မြန်နှုန်းဒေါ်လာ200က2000အထိပြန်ပို့ကြပါတယ်။မြန်မာအစိုးရကိုအယုံကြည်မရှိလို့ကိုနီကိုဟာနဲ့ငွေပြန်ပို့နေသူတွေကိုဗန်တိုက်ကတစ်ဆင့်ငွေလွှဲဖို့စီယုံနိုင်ဖို့လိုပါတယ်။ရွှေပြောင်းလုံသားတွေများလုံးလို့သူတို့အတွက်တည်သာဌာနဖွင့်ပေးထားတဲ့အစိုးရတွေလည်းရှိပါတယ်။ဒီထဲမှာဖိလစ်ပိုင်နိုင်ငံဟာအထင်ရှားဆုံးဖြစ်ပါတယ်။နိုင်ငံခြားမှာအလုပ်ကံရရှိပြီးလုံခြုံအေးချမ်းစွာအလုပ်လုပ်နိုင်ဖို့အတွက်ဇာတိမြေကအစိုးရကကူညီစောင့်ရှောက်နိုင်ဖို့ရွှေပြောင်းလုံသားဌာနကိုတည်သဖွင့်ထားဖို့လိုပါတယ်။ဖိလစ်ပိုင်နိုင်ငံဟာဒီနေရာမှာအထူးယူစရာကောင်းပါတယ်။နိုင်ငံခြားမှာအလုပ်ရရှိရေးနိုင်ငံရရောက်လုံသားကိုကာကွယ်စောင့်ရှောက်ရေးအတွက်တာဝန်ယူလုပ်ကိုင်ပေးတဲ့အစိုးရဌာနဖြစ်ပါတယ်။အစိုးရဌာနရဲ့အကူအညီနဲ့နိုင်ငံခြားမှာအလုပ်လုပ်နိုင်တဲ့အတွက်ခံစားရမယ့်အကျိုးအမြတ်ကိုသိလာနိုင်ပါတယ်။ဒါကြောင့်ရွှေပြောင်းလုံသားဥယျာဉ်ရောသူတို့ပြန်ပို့တဲ့ငွေရောတိုးပွားလာစရာရှိပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့တင်ငွေတွေနဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မနက်တိုင်းတင်ဆက်နေကြအင်္ဂလိပ်စာသင်ခန်းစာကဏ္ဍပါဒေါ်လလတန်းက George Crow နဲ့အတူတင်ဆက်ထားပါတယ်ရှင်။
အမေရိကန်နိုင်ငံမှာတော့ပြီးခဲ့တဲ့သာသနာ့နေ့က Thanksgiving ကြီးစုတော်နေ့အပြီး Christmas ပွဲတော်နေ့နှစ်သက်ကူးပွဲတော်တို့ဆင်နွှဲကြတဲ့ပွဲတော်ရဲ့ကာလအတွင်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားအများစုကလက်ဆောင်တွေအချင်းချင်းပေးချဖို့အတွက်ဈေးဝယ်ထွက်တဲ့ကာလကြီးပေါ့ရှင်။ဈေးဝယ်ရရင်မမောနိုင်မပတ်နိုင
် Shop till you drop
ဆိုတဲ့ခြေကုံလက်ပန်းကျတဲ့အထိဈေးဝယ်ကြသူတွေလည်းရှိပါတယ်။ဒါကြောင့်မို့လဲဈေးဆိုင်တွေကအယောင်တွေ့ရလေးအောင်သူ့ထဲကဈေးလျှော့ရောင်းတဲ့ကြော်ညာတွေသတင်းမီဒီယာတွေကတဆင့်ကြော်ညာကြားလိရှိပါတယ်။အထူးဈေးနှုန်းတွေနဲ့လျှော့ရောင်းတဲ့ ATM အသုံးကိုပထမဦးဆုံးတင်ပြခြင်းနာကတော့
Early Bird Sale
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက EARLY Early ဆိုသော BIRD Bird Early Bird Early Bird ဆိုတာဆိုသောထားတဲ့ငှက်ပေါ့ရှင်။SALE sale ကတော့အထူးဈေးနှုန်းနဲ့ရောင်းတာဖြစ်ပါတယ်။ဒီနေရာမှာ early bird စောစောထွက်တဲ့ငှက်ကတော့ the early bird always gets the worm ဆိုတဲ့အင်္ဂလိပ်စကားကယူထားတာဖြစ်ပါတယ်။အထက်ဘက်ကတော့တီကောင်ကိုရှာစားတဲ့ငှက်ဟာမနေ့စောစောထရှာမယ်ဆိုရင်ကိုလိုချင်တဲ့တီကောင်ကိုရစမင်းဆိုတဲ့အထက်ဘက်ပါပဲ။တနည်းတော့ဥရလူပေါ့ရှင်။အမေရိကန်နိုင်ငံမှာတော့ဘယ်နေရာမှာဆိုတန်းစီပြီးစီကတ်နဲ့ဝေကြရတာမှု early bird sale ကဆိုင်ဖွင့်ဝင်ချင်းပထမရောက်တဲ့လူကဥပမာဒေါ်လာတရာရန်ကိုတဝက်ဈေးနဲ့လျှော့ပြီးပထမနိုင်ပိုင်းမှာဈေးနှုန်းချိုချိုနဲ့ရောင်းမယ်လို့သတ်မှတ်ထားတဲ့ပစ္စည်းတွေကိုဥရလူကဝယ်နိုင်တာဖြစ်ပါတယ်။ဒါကြောင့်မို့ early bird sale ကဥရလူဝယ်ခွင့်ရတာလို့ဆိုလိုပါတယ်။ဒီလိုမျိုးဥရလူဈေးလျှော့ရောင်းတဲ့အကြောင်းရေဒီယိုကကြော်ညာပုံဥပမာကို George Crow ကပြပါလိမ့်မယ်။နားဆင်ကြကြရအောင်
။ Tomorrow, Saturday, save, save, save at the early bird sale at Mann's Furniture Store. Everything 30% off. Doors open at 6 and prices are good until 10 o'clock.
မနေ့ပြန်စနေမှာဥရလူလျှော့ဈေးကိုမန်ပရီဘောကန်ဆိုင်မှာလုံမှာမှုဈေးသိက်ကိုတက်တာကြမှာပါအားလုံး30ရာခိုင်နှုန်းလျှော့မယ်ဆိုင်တကားကို6နာရီစဖွင့်မယ်10နာရီအထိအဲ့ဒီလျှော့ဈေးနဲ့ရောက်မှာဖြစ်တယ်လို့အထိပ္ပာယ်ရပါတယ်နောက်ထပ်တင်ပြမယ့် EDM အသုံးကတော့
Door Busters
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက DOOR Door တကား BUSTERS Busters ပါဝင်နာလို့လုံးကောက်အထိပ္ပာယ်ရပါတယ်ဒီဘေကတော့အခုလိုမျိုးကုန်ပစ္စည်းတွေကိုအထူးလျှော့ဈေးနဲ့ရောင်းချတာ ဆိုင်ဖွင့်ပွင့်ခြင်းပထမနိုင်ပိုင်းချိန်မှာရောင်းချတာကိုဆလုပ်ပါတယ်။ဈေးကတိတ်ကိုတက်တာလှတဲ့အတွက်ဝယ်သူတွေကသူ့ထင်ကလူပြီးတကားကိုချိုးရိုက်ပြီးဝယ်တော့မယ်ပုံစံမျိုးကိုရည်ညွှန်းထားတာဖြစ်ပါတယ်။ကုန်တိုက်တိုက်ကဒီအသုံးနဲ့ပတ်သက်လို့သတင်းစာထဲမှာကြော်ညာထည့်တာကိုဖတ်လိုက်ရတဲ့ခင်မွန်းတဲ့တူကသူ့ဇနီးကိုပြန်ပြောဟန်ကြောင်း George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Hey honey,If we're going to that sale, let's go early. One of the doorbusters they have until 10 o'clock is videotapes at 99 cents. And I'd like to get at least a dozen.
Gay chi, edi shozi yang na gu sozo twayao. Sai naga pumunji yang me shozi rui de maro. Video akwe rui, de kwe gu guze gubiane, se na iti yang ma mu.ကိုယ်တော့အနည်းဆုံးတဒါဇင်လောက်ဝယ်ထားခြင်းနဲ့လို့အတည်ပြုရပါတယ်။နောက်ဆုံးတင်ပြမယ့် idiom အသုံးကတော့
Black Friday sales
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းကတော့ BLACK Black ကတော့အမဲရောင်း Friday ကတော့တောက်ကြနေ SALE sale ကတော့အထူးလျှော်စေးနဲ့ရောင်းတာပေါ့ရှင်။အမေရိကန်နိုင်ငံမှာကြီးစုတော်နေ့ကျရောက်တဲ့ November လရဲ့သတို့ထပ်ပကြာတာပြီးနေ့ဟာနိုင်ငံတစ်ဖွာအားလိုက်ရနေ့ဖြစ်ပါတယ်။အဲ့ဒီကြာသာပရိနေအပြီးနောက်တစ်နေ့တောက်ကြနေမှာတော့ဈေးပဲသူတွေကယုံအားလိုက်ရဖြစ်တဲ့ကြာသာပရိနေဆဲပြီးတောက်ကြနေခွင့်ယူကစနေတင်းနေနေ့၄ရက်အနားယူလေးရှိရမှာအဲ့ဒီအားလက်ချေအတွက်မှာဈေးဝယ်သူတွေအပြန်အဆိုင်ဈေးဝယ်ကြတာပေါ့ရှင်အထူးသဖြင့်ရှော့ဈေးတွေကလည်းအပြန်အဆိုင်ရှော့ကြလို့ပေါ့ Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်ကင်ပညာမှာအယောင်ဆိုင်ဆိုင်တင်နေအရှုံးပြရင်မင်းဒီနဲ့စီးရင်ပိတ်ရတဲ့အခြေအနေရှိပြီးတော့အမြတ်ပြရင်တော့မင်းအမဲနဲ့စီးရင်ပိတ်ရလို့ Black Friday ဆိုတာကတော့အမြတ်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပိတ်တဲ့အခါမှာမင်းအမဲနဲ့စီးရင်ပိတ်ရတဲ့သဘောဖြစ်ပါလေ။တနည်းအားဖြင့်တော့အယောင်ကောင်းတဲ့တောက်ကြံနေ့မှာအမြတ်တွေရတဲ့နေ့လို့ဆိုလို့တာဖြစ်ပါလေ။ဆိုတော့ Black Friday sale ကတော့တနည်းအားဖြင့်ကျေးဇူးတော်နေ့ပြီးနောက်တနေ့တောက်ကြံနေ့မှာအထူးလျှော်ဈေးနဲ့ရောင်းတဲ့ဈေးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Bargain shoppers headed to the nation stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs
လျှော်ဈေးနဲ့ပစ္စည်းတွေကိုဝယ်ဖို့နိုင်ငံတစ်ဖက်ဈေးဆိုင်တွေကုန်တိုက်ကြီးတွေကိုဒီကျေးဇူးတော်နေ့အပြီးတောက်ကြနေ့မှာဈေးပဲသူတွေကနေမထွက်ခင်တည်းကဆိုင်တွေကိုတက်တုပ်ရိုက်ပြေးကြတော့တာပါပဲခလေးကစားစရာတွေကအစမြင်ကွင်းကျေတီဗီတွေအစုံအထူးလျှော့ဈေးနဲ့ဝယ်ရအောင်ပေါ့လို့အတိပ္ပယ်ရပါတယ်ဒီကနေ့တော်ရရှိများကိုတင်ပြခဲ့တဲ့အထူးဈေးနှုန်းနဲ့ရောင်းချမှုတွေပတ်သက်တဲ့အသုံးတွေကတော့
Early bird sale doorbustersBlack Friday sales.
တို့ဖြစ်ကြပါလေ။နောက်တဲ့ရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလတန်းတင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုကြားခဲ့ရပါရှင်။ VOA မြန်မာပိုင်းရဲ့တင်ငွေတွေနဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 48နဲ့လိုင်းလမ်းမီတာ190တို့ကနေမနက်9နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့နိုဝင်ဘာလ25ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ3040 48နဲ့လိုင်းလမ်းမီတာ190တို့ကနေမနက်9နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ် VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာစင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလောင်းနဲ့ TV magazine နဲ့ video သတင်းတို့တွေကိုကဏ္ဍလိုက်လွယ်တကူကြည့်ရှုနိုင်ပါရဲ့ရှင်။အခုတော့ထုတ်လုပ်သူကိုရနိုင်တဲ့အသူကိုအောင်ရင်းစီစဉ်တင်ဆက်ထားတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင
်။မင်္ဂလာခင်ဗျာ။ဒီနေ့တိုက်ရိုက်လေးလိုင်းစီစဉ်မှာတော့အမျိုးသမီးတွေပေါ်ကျန်းဖက်အနိုင်ကျင့်မှုတွေကိုဘယ်လိုကာကွယ်နိုင်မလဲဆိုတာကိုဆွေးနွေးသွားမှာပါ။လာမယ့်တနင်္ဂနွေနေ့ရဆိုရင်လည်းအမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်ဆိုတော့အိမ်တွင်းအကြမ်းဖက်မှုလိင်မဲဆိုင်ရာစောကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်မှာအနိုင်ကျင့်ခံရတဲ့တဲ့တွေမကြာခဏကြားလေးရှိရတဲ့မြန်မာနိုင်ငံမှာရောအမျိုးသမီးတွေအပေါ်ကာကွယ်ပေးဖို့အရေးကြီးတာကိုဘယ်လောက်ထိနားလဲသဘောပေါက်လက်ခံထားသလဲနောက်အမျိုးသမီးတွေအခွင့်အရေးကာကွယ်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပင်နိုင်ဆွေးနွေးဖို့အတွက်ကိုဖိတ်ခေါ်ထားတဲ့ဒီအမျိုးသမီးရေးလှုပ်ရှားမှုတွေမှာတူတူချာချာဦးဆောင်ပါဝင်နေတဲ့သူတို့ကိုဖိတ်ခေါ်ထားပါတယ်တူကတော့ကျွန်တော်ဒီရန်ကုန်တိုင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်စုစနာလှလှဆိုဖြစ်ပါတယ်နောက်တူကတော့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအထွေထွေအတွင်းရမှုလွယ်ပုံးငယ်ဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးသူတွေရဲ့သုံးသက်ချက်တွေကိုသိချင်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးဟိုလွယ်ပုံးငယ်ရဲ့သုံးသက်ချက်ကိုသိချင်ပါတယ်ခင်ဗျမြန်မာနိုင်ငံမှာကအခုလက်တလောအခြေအနေအရအမျိုးသမီးတွေပေါ်မှာအကျန်းဖက်တာတွေအပါဝင်ပေါ့လေဒီအနိုင်ကျင့်တဲ့လုပ်ရမျိုးတွေဟာဘလူနီယာမျိုးတွေမှာဘလူပုံစံတွေနဲ့အတွေ့အများနေလဲခင်ဗျ
သမုန်တတ်တပြီးတော့မှရဲကိုတိုင်ကြတဲ့မှုပေါင်းအ1400ငါမှုခဲ့တယ်ပေါ့နော်2016မှာတော့1100ရှိခဲ့တယ်ဆိုတော့ဒီတိုင်ကြတဲ့မှုတွေဘယ်လောက်ရှိခဲ့တယ်ဘယ်လောက်ထိတရားရုံးမှရင်ဆိုင်ပြီးတော့မှဘယ်လောက်ထိပြီးဆုံးခဲ့လဲဆိုတဲ့ဥစ္စာကဒါရဲလက်ခံတဲ့မှုအရဘယ်လောက်တောင်ရှိရပေါ့နော်ကျွန်တော်တို့လက်လှမ်းမမီနိုင်သေးတဲ့ဒေတာအားဖြင့်ဒီတိုင်းရင်းသားဒေတာတွေမှာဆိုလို့ရှိရင်ဒီ yes ခံရတဲ့အမှုပေါင်းတွေလည်းအများကြီးရှိနိုင်တယ်ပေါ့နော်။ဆိုတော့မြန်မာပြည်ပြည်လုံးကိုလွှမ်းခြုံပြီးတော့မှကြည့်ရမယ်ဆိုလို့ရှိရင်ဘယ် data တွေမှာဖြစ်များဆုံးလဲလို့ပြောရမယ်ဆိုလို့ရှိရင်တော့တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေပါတယ်။ဒီမြန်မာပြည်မှကြီးမှာတော့လိင်ပိုင်းဆိုင်ရာကြံဖတ်မှုကအလုံးသိထားသလိုဘတ်ကပေါ်မှာလည်းကြုံတွေ့နိုင်ရသလိုအင်ဒီမီနာချင်းရဲ့လိင်ပိုင်းဆိုင်ရာစီပါနောက်ဆက်မှုတွေကြုံတွေ့ရတယ်အများဆုံးဖြစ်ပွားလာတော့ကျွန်တော်တို့မြန်မာနိုင်ငံမှာတိုင်းငံတွေကအများဆုံးအခုကျွန်တော်တို့တွေ့ရတယ်တိုင်းဒေသတွေတက်မှာဆိုလို့ရှိရင်လည်းဒီ6 point meeting တွေဖြစ်တဲ့ဒေသမှာဆိုလို့ရှိရင်တော့ဒီအာနာပိုင်းတွေအာနာရှိတဲ့ဒူတွေရဲ့လိင်ပိုင်းဆိုင်ရာအထူးပေါင်းဆောင်မှုကိုကျွန်တော်တို့တွေ့ရတယ်ဟိုဒီအစိုးရဝန်ထမ်းတွေအပါအဝင်အခြားသောအာဏာရှိပုဂ္ဂိုလ်တွေရဲ့ဟိုဖုံးကြီးကအစပေါ့နော်အဲ့လိုလိင်ပိုင်းဆိုင်ရာစံဖတ်မှုတွေဖြစ်ပွားတာကိုကျွန်တော်တို့တွေ့ရှိရပါတယ်
โอเคကျေးဇူးပါဆိုတော့ဒေါ်စုစနာလှလှဆိုးဟဲ့တဘောထားလဲကျွန်တော်ကြားချင်ပါတယ်ခင်ဗျာကျွန်တော်ဒီမြန်မာနိုင်ငံရဲတပ်ဖွဲ့မှတ်တမ်းတွေအရာဆိုရင်ပဲပေါ့လေဒီစစောဒီဆီမလွယ်ပုံငင်းလဲဆွေးနွေးတော့ပါတယ်အရွယ်မရောက်သေးတဲ့သူတွေအပါဝင်အမျိုးသမီးတွေအာရမပြုချင်းခံရတဲ့အမှုတွေနောက်လိင်မဲဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်တဲ့အမှုတွေတိုးလာနေတယ်ဆိုတော့တွေ့ပါတယ်ဆိုတော့ဒါကဖြစ်ရတဲ့တိုးလာတာလားတိုင်တန်းတာတွေတိုးလာလားဟိုဘလို့အခြေအနေမျိုးတွေကြောင့်ဒီလိုအမှုတွေပိုတိလာရတာလဲဆီမ
ကျမအနေနဲ့ကတော့ဒီမှတ်တမ်းတွေရတစ်နှစ်ပြီးတစ်နှစ်ပေါ့နော်ဒီဟိုဒေတာတွေကတိုးလာတယ်အဲ့ဒါလေကျမတို့ကရဲကနေဟိုဥစားပေါ့နော်သူတို့ထုတ်လွှင့်တဲ့ဒေတာတွေပဲရတာဆိုတော့ဒါတိုးလာတော့သိထားနေပြီနော်အဲ့ဒီမှာလည်းပဲအဆက်မပြည့်သေးတဲ့ကလေးတွေဟိုကျူးလွန်တဲ့အမှုတွေကပို့ပြီးတော့ညားတယ်ဆိုတာလည်းတွေ့ရတယ်ပေါ့နော်ဆိုတော့ဟိုတိုးလာတာတော့အော်ရေရနေဆိုင်တော့ပူပြညာလာတယ်ပေါ့နော်သူတော့အဲ့ဒီမှာတော့ကျွန်မပြည်လောက်ဆိုလို့ရှိရင်တိုင်းနေရပူညာတယ်ကိုပြည်နေကြီးကတော့တိတ်မညာလူကြီးကြောင့်လည်းဖြစ်နေတင်ပါရဲ့ရန်ကုန်ကတော့အများဆုံးပေါ့လေရန်ကုန်မင်းလေးအရာကြီးမကွေးပေါ့သာဖြစ်ရင်အဲ့ဒီတိုင်းနေကအများဆုံးလို့ကျွန်မတို့သိရတယ်ဟုတ်ကဲ့
ဟ โอเคဆရာမဆိုတော့စောစောဟိုဆရာမလွယ်ပုံငယ်ဟိုတစ်ချက်ထောက်ပြသွားတာလည်းရှိပါတယ်ဟိုလက်နက်ကန်ပရိပကဖြစ်နေတဲ့ဒေသတွေမှာတော့ဟိုတပိုင်းကလည်းဒီတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်အမျိုးသမီးတွေပေါ့နိုင်တဲ့စီးနေလောက်ခံရတာပေါ့လေဒါပေမဲ့မျိုးကြီးပြကြီးတို့နေရာတွေမှာပါဒီအမျိုးသမီးတွေအနိုင်ကျင့်ခံရတာမျိုးကိုတိလက်ရောက်စော်ကားခံရတာတွေရောဘာကြောင့်လဲဒီတရားဥပဒေစိုးမိုးမှုအားနည်းတာကြောင့်မလဲဒါမှမဟုတ်ဒီလူမှုရေးတို့ယဉ်ကျေးမှုတို့အပိုင်းတွေမှာကန့်သတ်ချက်တွေကြောင့်မျိုးလား
โอเคไอ้ตัวก็တော့အများကြီးဖြစ်နိုင်ပါတယ်တရားဥပဒေစိုးမိုးမှုလဲပါလာရောနောက်တော့ဒီတရားဥပဒေစိုးမိုးမှုကို enforce လုပ်တဲ့เนาะတော့ကန့်ကြရဲ့ဝန်ထမ်းတွေရဲ့ဒီဖြစ်လျက်ရလဲတဲ့သဘောတရားတွေကိုတတိမထမ်းမိကြာဒီလဲပါနိုင်လဲဥပမာပြင်းစင်စစ်ကီပေါ့เนาะဒီကိစ္စအမျိုးဖြစ်ပြီးဆိုလို့ရှိရင်အမျိုးသမီးတွေပေါ့စံဖက်ပြီးဆိုလို့ရှိရင်တတိမပါဝင်ပတ်သက်လာလဲဆိုတော့နောက်အချို့ရင်းမှုတွေအရင်ဆုံးပေါ့နော်နောက်ပဲရဲမှုတွင်ဆရာဝန်နောက်ရှေ့နေတရားသူကြီးစသည်တွေပေါ့နော်အဲ့တော်ကြီးကများတော့အဖြစ်အမျိုးသားကြီးဖြစ်နေယောက်ျားကြီးပေါ့နော်အဲ့တော့ဒီလူတွေကဒီ gender sensitivity မရှိတဲ့အခါမှာနော်ဒီတိုင်ရတဲ့လူကလည်းတိုင်မှုတွေနော်မဝတ်မရဲဖြစ်တယ်နောက်ပြီးတော့တစ်ခါလေတိုင်နဲ့အမှုကတောင်မှနော်တည်ခံပေါ့သူတို့တကယ်ကြည့်ခံဖြစ်ပြန်တော့ရောက်သွားနေလေအဲကျမတို့တွေ့ရတယ်ပေါ့နော်သူတော့ဟိုကျမတို့ဟိုကျမရဲ့မြို့နယ်ကြီးအထက်မှာဆိုလို့ရှိရင်ဘယ်လောက်ထိတောင်လဲဆိုတော့ဒီကလေးလေးတယောက်ကဒီမင်းဆိုင်ကကျူးလို့စော်ကားချင်းခံရတယ်အဲ့ဒါကျမရေခန့်တော့တိုင်တိုင်းနဲ့တော့တိုင်တော့အဲ့ဒီမိသားစုကတော့တိုင်တယ်နေရင်းနှစ်နိုင်တော့ပေါ့နော်ကျမကဟိုဖုန်းဆက်တော့ဆက်နှစ်နိုင်တော့သူတို့နှစ်နိုင်လောက်ရောက်သွားတယ်လို့ပြောတယ်ရောက်ရှိနိုင်ကြကျမကိုဖုန်းဆက်တယ်အဲ့ဒီမှာစစ်ကမပြီးသေးဆရာမကြီးကလေးလို့ရမယ်။ဒါခင်ရလည်းအရန်ပိုက်ဆံနေပြီ။အရန်လည်းကြောက်နေပြီ။ဆိုတော့ကျမလေးလိုက်တဲ့အခါမှာစကတ်မို့လေးလိုက်တဲ့အခါမှာနှစ်နိုင်ရနေချက်နိုင်လေးရက်မနာဒီကလေးကိုသူ့ရဲ့ချစ်ချောင်းကုန်စင်ရောဒီလူဒါလဲသွားတယ်။ရောဖြေရတဲ့ကလေးကတယောက်တည်းအဲ့လိုမျိုးပေါ့နော်။ဟို sensitive မဖြစ်ဘူးပေါ့နော်။ဒီကလေးတွေကိုဒီလိုမျိုးမျိုးပေါ့နော်။ဘယ်လိုလူမျိုးကနေတဲ့သူ့ရဲ့ဟိုစိတ်ခံစားမှုအမတိကအောင်ကလေးမရမယ်ဆိုတာအစနော်ထရိနင်းတွေလည်းလိုရယ်တော့နောက်သူတို့ရဲ့ဟိုဒါပေါ့နော်စိုင်းကြီးပေါ့နော်မြင့်တင်ဖို့ရည်လို့ရယ်လေးတမမြင်ပါလေ
โอเคဆရာမကျေးဇူးပါဆိုတော့ဟိုဆရာမလွယ်ပုံငယ်ကိုလည်းကျွန်တော်ဒါနဲ့ပတ်သက်လို့မေးချင်ပါတယ်နောက်ဟိုတခြားမဟုတ်ဒီနှစ်ပိုင်းနေမှာပဲဒီလိုနောက်ဟိုဒီလိုလိန်ပိုင်းဆိုင်ရာအာရမပြုချင်းခံရတဲ့ကိစ္စတွေအပြင်ပေါ့လေဒီနှစ်ပိုင်းနေမှာဒီအိမ်ကူမိန်ကလေးတွေရရဆက်ဆက်နှိပ်စက်ခံရတဲ့ဆိုတော့အဖြစ်အပျက်တွေလည်းဟိုသတင်းတွေတစ်ပြေးနဲ့ထွက်လာမျိုးတွေရှိပါတယ်ဒီရပိုင်းမှာပဲဒီဟိုးလေးတျော်ဖြစ်ခဲ့တဲ့သတင်းတစ်ခုဆိုရင်လည်းပဲဒီအိမ်ကူမိန်ကလေးတူပေါ့လေအင်းရှင်အမျိုးသမီးကအဆင်နဲ့လောင်းနေဟိုဒီလိုလှုပ်လိုက်လို့ဟိုမိန်ကလေးကမျက်စိတစ်ဖက်ခွဲပြီးတော့ကိုယ်ငါပြည့်ရွှင်းတဲ့အထိဖြစ်တယ်ဟိုနောက်နောက်ပိုင်းမှာကျတော့ဟိုမိဘသူ့ရဲ့ဒီကလေးမရဲ့မိမမိဘကိုဟိုငွေချေးပေးပြီးတော့နင့်နာချေးပေးပြီးတော့ဟိုရောချေးပေးလိုက်တယ်နောက်ပိုင်းနှစ်နဲ့ချီပြီးဒီကလေးမလေးကိုပဲအိမ်မှာဆက်ပြီးခိုင်းထားတယ်ပေါ့နော်နောက်ပိုင်းကျမှဒီကိစ္စပေါ်လာတယ်ပေါ်လာပြန်တော့လဲဒီတွားတိုင်တော့နောက်ဆုံးလူကုန်ကူးမှုဥပဒေနဲ့မှုဖွင့်တယ်ဆိုပြီးတော့ကျွန်တော်ကြားပါတယ်ဆိုတော့ဒါတွေကဟိုဘယ်နေရာတွေမှာဘလို့မျိုးတွေဟိုအလွယ်လွယ်မှားမှားတွေဖြစ်နေတာမျိုးလဲ
အဓိကကကျမတို့မြန်မာပြည်မှာကဒီလိန်တိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှပြောရမယ်မဆိုရှင်နားလည်မှုပြန်မှနေတဲ့ဟာတွေရှိရဥပမာအဖြစ်gender လို့ပြောရှင်အမျိုးသမီးနဲ့ပဲတက်ဆိုင်တယ်လို့ဖြစ်နေနောက်တစ်ခုကမဒိန်းမှုဆိုတာကမဒိန်းမှုဖြစ်တယ်လိန်တိုင်းဆိုင်ရာအကျံဖတ်မှုတခြားလိန်တိုင်းဆိုင်ရာအကျံဖတ်မှုတွေကတွေ့နေမတူဘူးပေါ့နော်အဲ့တော့ဟိုသာမယပြုခြင်းမှုတို့ဟိုဟာတို့အဲ့လိုမျိုးဒါကြောင့်အဲ့လိုရှောင်ွက်ပြီးပြောတယ်ဆိုရှင်တခြားပြည်တွေတက်ရောက်သွားစီတယ်ပေါ့နော်ဆိုလိုချင်းဒီမှာဆိုလိုချင်တာကတော့ကျမတို့မြန်မာနိုင်ငံမှာအဓိကပြောရမယ်ဆိုရှင်ဒီလိန်လို့ပြောတယ်ဆိုရှင်ဒါဟာမပြောတင်တဲ့ကိစ္စအရှက်စရာဖြစ်တဲ့ဟိုဆိုလူကြီးတွေကိုတပြောလို့မရဘူးဆိုမှငယ်ငယ်လေးကတည်းကကျမတို့ကိုရိုက်သွင်းခံရတဲ့အခါမှာဒီတကယ်လက်တွဲမှာဟိုခံရခံရတဲ့အမျိုးသမီးတယောက်အတွက်ဒီမှာဒီမတင်းချင်းခံရပါတယ်ဒီမှာဟိုပုံလင်းပြောနိုင်ဖို့အတွက်ကတော်တော်လေးကိုဟိုအရန်ကိုခက်ခဲတယ်ပေါ့နော
်ဟုတ်ကဲ့ဆိုလိုတာဟိုရင်ချင်းမှုနဲ့ဓလေ့ထုံးစံနေဟန်တာဖြစ်နေတဲ့သဘောပေါ့
အဒီကနောက်တစ်ခုကဓလေ့ထုံးစံလဲပါသလိုဒီအများပြည်သူလူထုရဲ့နားလည်မှုပုံမှာလည်းအများကြီးပြီးရပေါ့နော်ခုနပြောလို့အမျိုးသမီးတယောက်ဟာလူမရင်းချင်းခံရပြီဆိုရင်တဘွားတ တစ်ခုလုံးပြည့်စည်သွားပြီးအဲ့ဒါအပြင်သူ့ရဲ့ဘေးပေါင်းရှင်ကအမျိုးသမီးတွေပဲဖြစ်ဖြစ်အမျိုးသားတွေလည်းဖြစ်ဖြစ်သူ့ကိုပဲပြန်ပြီးလည်းမျိုးထိုးပြီးတော့မှအဖြစ်တင်တဲ့သဘောမျိုးပြန်တက်ရောက်စေရဆိုတော့အဲ့ဒီဟာတကြောင်မှတကြောင်ကဆိုတော့ဒီလိုမျိုးဆက်ဖြစ်ပွားနေတာဒီဘာကြောင့်လဲဆိုတော့လူငယ်ချမ်းသာခွင့်ရနေလို့ကျင်းလို့ခွင့်ရနေလို့ပဲဖြစ်တယ်။ကျူးလွန်သူတဲ့သူတွေကဒီကျင်းလို့ခွင့်ဆက်ရနေမယ်ဆိုရှင်ဒီလိမ်ပိုင်းဆိုင်ရာတန်ဖတ်မှုတွေကိုအားပေးရကြောက်တယ်။အဲ့ဒါကြောင့်မို့ကျွန်တော်ပြောချင်တာကတကယ်လဲဒီလိမ်ပိုင်းဆိုင်ရာတန်ဖတ်မှုကိုပျောက်စေချင်တယ်ဆိုရှင်တော့ပထမအဦးဆုံးချစ်ချင်းရောက်ရောက်အရေးယူပေးမှုတွေရှိရမယ်။နောက်အမျိုးသမီးတွေကိုတကယ်ကာကွယ်တဲ့ဥပဒေတွေရှိရမှာဖြစ်တယ်။ဒီမှာနိုင်ငံမှာရှိနေတဲ့ဥပဒေတွေကဟိုးအင်္ဂလိပ်နဲ့ထက်ကလေးချစ်ကလေးကကျင်းသုံးလာတဲ့ဥပဒေတွေဖြစ်တယ်။အဲ့ဒီဥပဒေတွေကဥပမာအားဖြင့်ရသက်ကြီးဆိုရှင်အခုဖြစ်နေမကိုက်ညီတဲ့ဟာတွေကျွန်တော်တို့တွေ့ရတယ်။အဲ့လိုမကိုက်ညီတဲ့ဟာကိုခုချိန်ကြီးကျင်းသုံးနေတဲ့အခါမှာဘလို့မှပြင်တော့အားမရှိဘူး။ပြီးရှင်ခုနပြောသလိုရဲ့ဒီအစိုးရဝန်ထမ်းတွေရဲ့နားလည်မှုကဟိုဒီလိမ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှလုံးဝဟိုအသိပညာဘုဒ္ဓဆရာနဲ့ပတ်သက်ပြီးတော့မှအားနည်းနေသေးတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်။ဒါကြောင့်လဲဆိုခုနပြောသလိုလူကုန်မှုကပါလေ။ဒီနိုင်ငံတကာစံချိန်ဆန်းနှုန်းကသတ်မှတ်ထားတဲ့လူကုန်မှုဆိုတာပါပဲ။လူတန်မှုဆိုတာပါလေ။အချမ်းလိမ်ပိုင်းဆိုင်ရာအကျန့်ဖတ်မှုဆိုတာပါကိုပြောရလဲအဲ့ဒီဟာတွေကိုတိတိကျကျမတိတဲ့အခါမှာဟိုအမှုတွေကိုဟိုပတ်စံပေးလိုက်တာနဲ့ရေရပေါ့ပေါ့ဖြစ်သွားအောင်အဲ့လိုမျိုးလိုက်လုပ်ပေးတဲ့ဟာမျိုးတွေလက်စားမှုတွေအများကြီးရှိနေတဲ့ဟာကိုကျွန်တော်တွေ့ရတယ်နောက်တစ်ပိုင်းကကျတော့ဒီအာနာပိုင်ပေါ့နော်အာနာရှိတဲ့လူဆိုတာကပတ်စံရှိတာလည်းဖြစ်နိုင်တယ်အာဟိုခုနအစုံစုံတစ်ခုအာနာရှိရဲ့ဟိုလူတွေဖြစ်တဲ့အခါမှာဘလို့မှဒီအမျိုးသမီးတွေအတွက်တရားမျှတမှုရှာဖွေရအရေးကိုခက်ခဲပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းရှိနေပါတယ်တူဦးကတော့ကျွန်တော်တို့မြန်မာနိုင်ငံကဥပသိမ်းဖြစ်ပါတယ်ဥပသိမ်းသဘောထားလည်းဆွေးနွေးနေတာပဲဖြစ်ဖြစ်ဒီပင်နယ်ဆွေးနွေးနေတဲ့ပုံကိုယ်တွေမင်းမြန်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်နိုင်ပါတယ်ခင်ဗျာ
အဲဟုတ်ကဲ့ပါခင်ဗျာဒီအမျိုးသမီးတွေကိုကျွန်တော်တို့ကျွန်တော်ဥပသိမ်းပါနော်
ဟုတ်ကဲ့
ဒီလိုကျွန်တော်တို့ကာကွယ်ဖို့ချက်ပြတ်ဖို့ဆိုတော့ကဘာဥစ္စာအနေနဲ့ဒါကျွန်တော်တို့ဒါထုံးဆောင်ကြည့်တာနော်ကျွန်တော်အားနိုင်တယ်ဆိုရင်လည်းကဘာဥစ္စာအနေနဲ့လူကြောင့်ပြည်မှာမရှိဖြစ်တဲ့လူဖြစ်ပါတယ်ဒီတော့ကျွန်တော်တို့ကာကွယ်ရမှာပေါ့ဗျာဒါကာကွယ်ရမယ်ဆိုတော့မြေကြီးတွေကိုယ်တိုင်ကလည်းဒီစိတ်ကိုကာကွယ်တဲ့အသိတရားကိုရှိဖို့ဆိုတယ်လေဒီလိုကြည့်ရင်ကျွန်တော်တို့ကိုယ့်ကိုကြားကောင်းအောင်မဖြစ်ဖို့လေဒါနေရာကိုဒီစံတပ်ဖို့ကြပါလေ။ဒီကိစ္စတွေဒီလူမျိုးရဲ့ဒီကိစ္စတွေကြားနာရတဲ့တဲ့ဥပဒေဝန်ထမ်းတွေကလည်းပဲပြောချင်ရဲ့သူသေးတဲ့ခါတွေမှာသူရဲ့လူကိုသူရဲ့ခံပြန်မဖြစ်သွားအောင်စုံလုံးကျဲစီတာဖြစ်လို့ပါလေ။ဒီဒီတွေကာကွယ်တဲ့နေရာမှာကိုယ့်ကိုကာကွယ်တယ်လို့ဒီလိုနဲ့ဝိုင်းဝန်းဆောင်ချက်ပြုလဲလို့ပါပဲ။ဒီလိုကြည့်ရင်ဒီလေးတိပြပါဗျာဒီကျွန်တော်ဘယ်လိုဒီကိစ္စလဲဒီမိတွေကိုဘယ်လိုကာကွယ်မလဲဘယ်လိုသိသိပြပြအဲသိသိနဲ့သူကဒီမိခေဒီတစ်တဲ့ပြောင်းလဲလာဖို့ကျွန်တော်တို့ခင်နေတဲ့ခင်နေလျော်ကြီးပါကျွန်တော်တို့ပြည်ပြင်ပြီးတော့ဒါကိုအမှန်ဟော
โอเค
ကျင်းရတာတစ်ခုပြင်ရတယ်တို့ကဒီလိုပြောင်းပြီးတော့ဒါတယောက်နဲ့ပြသွချသွားမယ်ရေးသူတွေရှိပါလေ
။ဟုတ်ကဲ
့။ဒါမှတော့ကျွန်တော်တို့မြို့ကြီးရလည်းဒီလိုနေရမယ်ဆိုတာအဲပြန်ဖြေနာမယ်ရှောင်းကျင်းကားတွေမှာကမြို့ကြီးတွေကိုစော်ကားတဲ့လိမ်ကိန်းခင်ရဖြစ်ဖြစ်ဗာလို့ဖြစ်ဖြစ်အဲခါရအိမ်တွေတဲ့ဖြစ်ဖြစ်စော်ကားတဲ့ဆိုတော့ကျောင်းသားအရွယ်ကစဒါဘယ်လိုဖြစ်ဖြစ်မယ်ဘယ်လိုဒါဆိုတာကိုကျွန်တော်တို့သိလို့ရပါတယ်
ဟုတ်ကဲ့ဥပဒေဆွေးနွေးတာကျေးဇူးပါကျွန်တော်နောက်ထပ်ကျွန်တော်တို့အီးမေးလ်တွေ Facebook တွေပေးပို့ထားတာတချို့လည်းရှိပါသေးတယ် Facebook ကစာတချို့တော့မဆုမမဲ့ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီကိုအောင်ဆိုတဲ့အကောင့်ကတော့အိမ်တွင်းအကြမ်းဖက်မှုဆိုတာတော့အဲ့လောက်ကြီးလိုမယ်မထင်ပါဘူးတဲ့လင်းမရဘဲဟာအရွယ်မတူဘဲ မတရားအတင်းအာဓမ္မပြုကျင်တာနဲ့ငါယောက်ျားဆိုပြီးအလိုမတူပဲအာဓမ္မပြုကျင်တာမျိုးကိုဥပဒေနဲ့အရေးယူပေးနိုင်မှာတော်ရကြပါလိမ့်မယ်တဲ့လင်းနဲ့မရအိမ်တွင်းအကြံဖတ်မှုဆိုတာဂျားနှကြဘဲဂျားမှဝင်မကောင်းပါဘူးဆိုတာလိုပဲသူ့အကြောင်းနဲ့သူရှိပါတယ်တဲ့တကယ်လို့သူတို့ရဲ့အိမ်တော်ရေးပြေလည်သွားရင်တော့ဂျားဝင်တဲ့သူသားအမုန်းနဲ့ကြံခဲ့ပါလိမ့်မယ်တဲ့ဝေးလာဆိုတဲ့အကောင်ကတော့ဟုတ်ခဲ့တဲ့အမျိုးသမီးတွေပေါ်အကြမ်းဖက်စော်ကားခံရမှုအပေါ်မှာအကာအကွယ်ပေးဖို့တကယ်အရေးကြီးတာပါတဲ့ဘာလို့လဲဆိုတော့သူတို့ကအားနွယ်သူအားနည်းသူတွေပါဒီလိုပြဿနာတွေနဲ့တွေ့ကြုံရင်ဆိုင်ရတဲ့အခါမှာပြန်လဲခုခံနိုင်မှုရုံးထွက်ဖို့ဆိုတာလည်းမလွယ်ကူလှပါဘူးတဲ့နောက်ပြီးသူတို့ကအရှက်နဲ့တိတ်ခါကိုအသက်ထပ်ပိုးပြီးတန်ဖိုးထထက်ကြတဲ့သဘာဝရှိပါတယ်တဲ့အိမ်တွင်းရေးအကြမ်းဖက်မှုဆိုတာကတော့ဝင်ရောက်ဆွက်ဖက်ဖြည့်ရှင်းရခက်ပါတယ်တဲ့လူကြီးတွေစကားတိုင်းမှာပဲဂျားတုံးကြဘဲဂျားမှဝင်လို့မကောင်းပါဘူးတဲ့ကျွန်တော်ကိုယ်တိုင်ဂျားဝင်ခဲ့ဘူးပါတယ်တဲ့နောက်ဆုံးတော့သူတို့ချင်းချင်းပြန်ပြီးတော့ပြေလည်ပြီးတော့ကျွန်တော်ကသာအမုန်းအဖက်တင်ကြံခဲ့ရပါတယ်တဲ့ဒီလောက်ပါပဲကျွန်တော်ကမကွေးတိုင်းဒေသကြီးနတ်မောက်မြို့နယ်ကြက်တောက်တွင်ကျေးရွာကမောင်သိန်းလင်းပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီစာရီဆော့ဆော့ဆွေးနွေးသွားတဲ့အထက်မှာဆိုရင်ဒီအမျိုးသမီးတွေပေါ်အကြမ်းဖက်တာအနိုင်ကျင့်တာတွေကိုဒီအမျိုးသားတွေကိုယ်တိုင်ကလက်မခံတဲ့သဘောထားတွေကြားပါတယ်ဒါပေမဲ့အိမ်တော်ရေးပြဿနာမှာကြားဝင်တင်မှုနောက်အမျိုးသမီးတွေရဲ့ဝတ်စားစင်မှုတွေကလည်းပြဿနာရဲ့တစ်စိတ်ပိုင်းဖြစ်နေတယ်ဆိုတော့အမြင်တွေလည်းဒီထဲမှာဒဇွန်းစားတွေ့ရပါတယ်ဆိုတော့ကျွန်တော်ဟိုဒေါ်ဆုစနာနှစ်လဆိုးဆွေးနွေးစီရင်ပါတယ်ဒီအမျိုးသမီးတွေပေါ်ကိုတိလက်ရောက်အနိုင်ကျင့်စော်ကားတဲ့လုပ်ရက်တွေနောက်ဒီအမျိုးသမီးတွေပေါ်အကာအကွယ်ပေးဖို့လိုအပ်ချက်တွေပေါ်မှာဒီမြန်မာလူထုကြားမှာဟိုတိတိချာချာရောလေးလေးနက်နက်ဟိုနားလေသဘောပေါက်ကြရတယ်လို့ယူဆလာဆရာမအခုဒီအမြင်တွေပေါ်မှာသုံးသပ်မယ်ဆိုရင်
အစမအနေနဲ့ကတော့အဲ့ဒီဥစ္စာတော့နည်းနည်းဟိုလွယ်နေပြီလို့ထင်ပါတယ်။ဒီအမျိုးသမီးတွေဝတ်စားခင်မှုကြောင့်နော်သူတို့ကဥစ္စာပေါ့နော်သူတို့ကအားနည်းလို့ကာကွယ်ပေးဖို့လိုတယ်။အဲ့တော့ဒီကအဓိကမဟုတ်ပါဘူး။အဓိကတော့ကျမတို့ကဥပဒေအကောင့်လုံးဝမှာပါ။ကျမတို့ဟိုဥစ္စာပေါ့နော်ခင်းနဲ့မညောခုနကဆရာမပြောသလိုပဲခင်းနဲ့မညောညီရဲ့ဥပဒေကိုကျမတို့ပြန်လို့ပြန်ရမယ်။နော်နောက်ပြီးတော့ဥပဒေအားနည်းတာကိုနော်ဒီ enforce လုပ်ဖို့အတွက်ဝန်ထမ်းတွေကိုလည်းကျမတို့သူတို့ရဲ့အသိပညာကိုပေးရမယ်။နောက်ပြီးတော့ခုနကဥပဒေကြောင့်လည်းကျွန်တော်ထုတ်ခံပါတယ်။နော်တောင်းတင်ခန်းစာတိကအစပေါ့နော်ဒီမျိုးသမီးတွေကိုလေးစားဖို့နော် respect ပေးဖို့နောက်ပြီးတော့ tender နော်ဥစ္စာပေါ့နော်ဒီ gender ဥစ္စာဆာမနဲ့ဆိုင်တဲ့အသိပညာကြီးတိုးပွားဖို့ပေါ့နော်။အဲ့ဒါကတော့မိမိကလေးကတောင်းတင်ခန်းစာမှာဒါကျမတို့လူအတိုင်းဝိုင်းကိုရင်ကျေးတဲ့လူအတိုင်းဝိုင်းတယောက်နဲ့တယောက်နော်ဒီဟိုလေးစားတက်တဲ့အတိုင်းဝိုင်းဖြစ်အောင်ကျမတို့ကဓာမင်းကြီးကလေးကကျမတို့ကဒါပညာရေးထဲမှာကျမတို့ကဖြစ်ပေးရမှာဖြစ်ပါတယ်။နောက်ပြီးတော့ဟိုကပေါ့နော်ကျမတို့ကဒါလစ်တော်ကိုယ်စီတူးဖြစ်တဲ့အတွက်ကြောင့်ညာကျမတို့ဘက်ကနေလုပ်တဲ့အားလေးလည်းဒီမှာပြောပြချင်ပါတယ်။ဒါ2019ဇန်နဝါရီလမှာဆိုလို့ရှိရင်ကျမတို့လေးသားလွတ်တော်နေပြီးအမေကိုမေးတယ်ဒီတဲ့အခါမှာဒီအထူးသဖြင့်ပေါ့နော်ဒီအသက်မပြည့်တဲ့ကလေးတွေပေါ့နေနိုင်ဆိုင်ချမ်းထက်မှုပေါ်မှာတော့တရားရုံးတွေကနေပြီးတော့ဒီအရေးဟိုကြပေါ့နော်အမိန့်ချမှတ်တာရအရန်ရော့ရဲတဲ့ဥပမာဖြစ်လပိုင်းပေါ့နော်၃လလို၆လလိုအဲ့လိုမျိုးနှစ်ပါတစ်နှစ်နဲ့အဲ့လိုမျိုးတွေလည်းရှိရတဲ့ကြောင့်ပေါ့နော်ဒါကိုကျမတို့ reinforce လုပ်ဖို့ဆိုတော့မေးဖို့မေးရအဲ့ခါမှာတရားရုံးကလည်းပဲဒီတကယ်မသိဘူးပေါ့နော်ကျမတို့နိုင်ငံရဲ့ပြန်ပြန်ကြည့်ရဆိုလို့ရှိရင်စစ်ချောင်းနဲ့အောက်မှာရှိရဲ့နော်ကလေးတွေနော်မိန်းကလေးတွေကိုနော်မကိန်းချင်လို့ရှိရင်ဒီလူတွေပြီးတက်တက်တကြောမောက်နော်တက်တက်တကြောကြောက်ခံဖို့ဆိုတော့သူအထူးညှဉ်းပန်းချက်ဆိုတော့ထုတ်ထားပါတယ်။အဲ့ဒါကိုအခုမြန်မာနိုင်ငံတစ်ဝန်းလုံးမှာရှိတယ်။တရားရုံးတွေအားလုံးတရားပြည်တွေအားလုံးလည်းလက်မှတ်ပေးထားရပါတယ်။နော်အဲ့ဒါကြောင့်မလို့ကျမတို့ဒါမြစ်တော်ရဲ့တတိကဝတ်ဖြစ်တဲ့အတွက်ကြောင့်ကျမဒီနေရာနေပြောဒါတော့တင်းစကားပြောချင်တာကဘယ်တရားရုံးမဆိုတရားသူကြီးတွေမဆိုဒီတကယ်မတင်းကိစ္စတွေကိုသူတို့တသက်တကြုံမချဘူးဆိုလို့ရှိရင်ဒါတော့ကိုယ့်ရဲ့သက်ဆိုင်ရာလူတော်ကိုယ်တွေကိုတန်ကြားလို့ရပါတယ်လူတော်ကိုယ်ကြီးအနေတကားလူတော်မှာပြန်ပြီးမေးမှာဖြစ်ပါတယ်အဲ့ဒါရှိပါတယ
်ဟုတ်ကဲ့
နောက်ပြီးတော့ဒီဥစ္စာပေါ့နော်ကျမတို့အဲကျွန်တော်ကိုယ်တိုင်ပဲဒါကလွတ်တော်မှာမေးဖို့မေးခဲ့တယ်။ August လတုန်းကဒီကလေးသူငယ်နဲ့ပတ်သက်တဲ့အမှုတွေတော့ကြံ့ကြာတဲ့ကိစ္စနော်။အဲ့ဒါကိုလည်းပဲအခုနော်ဒီဟိုတရားလွတ်တော်ကျုပ်ကနေပြောဒီကလေးသူငယ်တွေနဲ့ပတ်သက်တဲ့အမှုဆိုလို့ရှိရင်6လအတွင်းကိုအပြီးနော်ဒါဆက်မရမယ်နော်စီရင်ချက်ဆက်မရမယ်ဆိုပြီးတော့ဒါအမိတ်ကိုထုတ်ထားပါဒါလွတ်တော်ပုံစံတွေကဒီကျမတို့ကတော့ချက်တင်ဘယ်လန့်ဆွဲလုပ်လို့ရတယ်၊မေးခွန်းမဲလေးလို့ရတယ်။ကျမတို့လည်းပဲဆက်နိုင်ကြောက်သားတွေကိုကျမတို့လွတ်တော်ထဲမှာလုပ်နေပါတယ်ဆိုတဲ့အကြောင်းကိုလည်းကျမပြောပြချင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါဆရာ။ဟုတ်ကဲ့
ဩကပေါ့နော်ဒီဥပဒေပေါ့နော်ဒီမျိုးသမီးရပေါ့စံဖက်မှာကကွေဥပဒေဆိုတာ2000နဲ့တော့73လေးရနေတော့စပြီးပြင်ဆင်နေဟိုရေးနေရပေါ့နော်အခု2018မှာကပြတော်တော့မရောက်သေးဒီမှာတည်သလောက်ဆိုလို့ရှိရင်ရှင်းနေကြုံတို့နောက်ပြီးသက်ခံရဒီရင်းကြီးဌာနတွေရလဲသူတို့ဟိုစပေါ့နော်ပြင်ဆင်နေတာလေပြတော်လေးကိုရောက်လို့ရှိရင်တော့ကြာကျွန်တော်တို့အကောင်းဆုံးဖြစ်အောင်တော့ဆွေးနွေးသွားမှာပါ
โอเคครับสวัสดีครับเจซูครับสรุปเราที่ซุนิเวิร์ดก็รอบแทอีเมลเนี่ยไปปุ๊ดท่าอะไรเลยชื่อนี่บาดีเลยแต่อะไรก็แล้วอะกูตะคาเลยพอปะขึ้นมาตะอูก็เราเจอเราด็อกเตอร์จอร์เชนไปปุ๊ดท่าว่าမြန်မာနိုင်ငံอ่ะว่ามัสสุมมั้ยพัดๆไปว่าครับ
မြမဒလိမှာအမျိုးသမီးများကိုအခွင့်အရေးပေးလေရှိပါတယ်ရှေးတုန်းကတော့အိမ်ရှင်မများဟာအိမ်နှင်းမှုလို့တိမ့်ထုတ်သေးချာဆိုသလိုနေခဲ့ကြရပါတယ်ဒါကြောင့်တားကိုသခင်လင်ကိုဖျားဆိုပြီးပြပြရည်ရည်နေခဲ့ကြတာပါပြဿနာကြီးကြီးကျယ်ကျယ်မရှိခဲ့ကြပါအခုတော့လောကဓာတ်ပညာတွေထွန်းကားလာတော့အမျိုးသမီးတွေလည်းပြောင်းလဲကုန်ပါပြီခင်မွန်းတယ်တွေနဲ့အတူဒိုးဒူဘောင်ဘက်ဝင်ငွေရှာနေကြတော့ဖျားလိုမျိုးကိုကိုွယ်စရာမလိုတော့ပါဘူးဒါပေမဲ့တချို့သောအုပ်စုတွေမှာတော့အိမ်နှင်းအကြမ်းဖက်မှုတွေကရှိနေလေရဲ့ဥပမာအယက်သမားရွှေပြောင်းလုပ်သားစတဲ့ခင်မွန်းနေရဲ့ဇနီးမယားတွေကတော့ကန့်ခေနေစေပါအိမ်နောင်ရေးဖောက်ပြန်လို့အိမ်နှင်းအကြမ်းဖက်မှုခံရတာကတော့တိတ်မများဘူးထင်ပါတယ်အမျိုးသမီးတွေလိန်စော်ကားခံရမှုအနိုင်ကျင့်ခံရမှုဒီနေ့ခင်မသည်တည်တသားကြီးကိုတိုးလာပါတယ်ယနေ့လူငယ်တွေကြားရော့မှပါရှေ့ထွက်လာကြပါတယ်လေတိုက်တော့အမိုက်ပါလာတာပေါ့မြမရိုးရာနဲ့မလျှော်တဲ့နိုင်ငံသားယဉ်ကျေးမှုအပြောအဆိုဝစ်စားစင်မှုအနေထိုင်အမှုအကျင့်အတော်ကိုပြောင်းသွားပါတယ်လူမှုမီဒီယာတွေရဲ့ရိုက်ချက်ကလည်းအတော်ပြင်းပါတယ်အမျိုးသမီးတွေလျှက်ပေါ်လော်လီလို့အစော်ကားခံရတယ်လို့တော့တစ်ဖက်သက်မပြောချင်ပါဘူးယောက်ျားတွေကလည်းအတင့်ရဲလာပါတယ်ဥပဒေတွေပြစ်ဒဏ်တွေကိုမကြောက်တဲ့ကာလကြီးများလားလို့တောင်ထင်မိပါရဲ့အကြံကလေးပေးပါရစေရှိကလို့တူးချင်းစီကမိမိကိုကိုစောင့်ထိန်တက်ဖို့လိုနေပါပြီမြမမကလေးတွေလည်းမြမလိုပဲလှစေချင်ပါတယ်အယိုးပေါ်အရွက်မဖုံးစေချင်ပါဘူးအရက်ထုတ်လို့ရောင်းချတောက်သုံးမှုကိုအစိုးရကလည်းကြက်ကြက်မှတ်မှတ်ထိန်းချောင်းတင်ချောင်းပါဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒါတော့ဒေါက်တာကျော်ရှင်ရဲ့ပေးစာပါနောက်စာတစ်စောင်ကတော့ကျွန်တော်တို့မောင်တသနာပေးပို့ထားတာပါအမေရိကန်ပြည်ထောင်စုကပါမအီးတန်စင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါအကြမ်းဖက်ခံရမှုတွေကိုအကာအကွယ်ပေးမဲ့တိကျခိုင်မာတဲ့ဥပဒေတွေမရှိတဲ့အပြင်ဘေးပတ်ဝန်းကျင်ကလည်းအလေးနက်ထားဖြည့်ရှင်းပေးရမျိုးအလွန်နည်းပါးလှပါတယ်။ဒါ့အပြင်ဗက်လိုက်မှုနဲ့အာခတိတရားကင်းစင်တဲ့တရားစီရင်ရေးစနစ်အမှောင်ဖုံးနေတာကြောင့်လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရရင်တော့မှအချက်နဲ့သိခါကိုငဲကွက်ပြီးတော့ဘယ်သူကမှမတိုင်ရဲကြပါဘူး။အဆိုးဆုံးကဆင်းရဲမွဲတေခြင်းပညာရေးနိုင်ပါခြင်းနဲ့မမြင်တွေ့ရတဲ့ကံကြမ္မာအယူဆကိုစွဲကင်ထားခြင်းကလည်းခွဲခြားဆက်ဆံခံရမှုအတွက်အကြောင်းရင်းတစ်ခုလို့ယူဆမိပါတယ်။တကယ်တော့ယောက်ျားနဲ့မိန်းမအားလုံးကလူသားတွေပါ။မြတ်သောအကျင့်ကိုကျင့်တဲ့သူတိုင်းမြင့်မြတ်ကြတာကြီးပါပဲ။ဒီနေ့အဖက်ဖက်ကယိုယွင်းပြက်စီနေတဲ့နိုင်ငံတော်ကိုအကြက်တဲဘောင်းဆောင်ကြားကနေပြီးတော့ဥဆောင်တိဆောက်ပေးနေသူကအမျိုးသမီးကြီးဖြစ်တဲ့အမေစုပါမြင့်မြတ်ပါတယ်ဆိုတဲ့ယောက်ျားတွေကအမေစုအနောက်မှာမဟုတ်ပါလားထိုနည်းတူမြန်မာဒီမိုကရေစီအရေးစီးပွားရေးလူမှုရေးနိုင်ငံရေးအဖက်ဖက်မှာယောက်ျားတွေနဲ့တန်းတူရောယောက်ျားတွေကိုဥဆောင်လှုပ်ရှားနေသူတွေဟာပြည်တွင်းပြည်ပအများပြားပါပဲကျွန်တော်ရဲ့အမြင်အရယောက်ျားလည်းမမြတ်ဘူးမိန်းမလည်းမမြတ်ဘူးမြတ်သောအကျင့်ကိုကျင့်ပြီးမြင့်မြတ်အတွေးခေါ်အယူဆတွေနဲ့ဥဆောင်လှုပ်ရှားနေသူတွေအားလုံးကိုတန်းတူပဲလို့မြင်မိပါတယ်နောက်ဆုံးအနေနဲ့ဆွေးနွေးရရင်အိမ်တော်တစ်ခုမှာပညာလဲတက်တယ်ဥဆောင်မှုလည်းပေးနိုင်တဲ့သူကအိမ်တော်ဦးစီးလို့သတ်မှတ်သင့်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဆိုပြီးတော့မောင်တသနာကရေးသားထားတာဖြစ်ပါတယ်
โอเคเจซูပါနောက်စာတစ်စောင်ကတော့ကျွန်တော်တို့ဥစိန်မောင်မိထီလာမျိုးဖြစ်ပါတယ်သူစာကတော့နည်းနည်းရှင်းရတဲ့လူရင်းချက်တချို့ကိုပဲကိုအောင်ဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာအမျိုးသမီးတွေလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမှုတွေများနေရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့အချက်၄ချက်ကိုအလေးထားပြီးတော့သုံးသပ်မိပါတယ်။နံပါတ်၁ကစီးပွားရေးနှိမ့်ချပြီးတော့ဆင်းရဲမွဲတည်နေတာ။နံပါတ်၂ကအခြေခံပညာနဲ့ဗဟုသုတဘာသာရေးအဆုံးအမတွေကိုနာခံမှုနှဲပါနေတာ။နောက်စဉ်းစားဆင်ခြင်နိုင်မှုအားနည်းနေတာ။နံပါတ်၃က ID နည်းပညာတွေရဲ့ဆွဲဆောင်မှုနဲ့ ID နည်းပညာကိုတလွဲအသုံးချနေတာ။နံပါတ်၄ကတရားဥပဒေစိုးမိုးမှုမှာအားနည်းနေရာရိုးကြောင့်ဖြစ်တယ်လို့သုံးသပ်မိပါတယ်။ဒါကြောင့်အထက်ပါအချက်၄ချက်ပေါ်မှာနိုင်ငံတော်အစိုးရ NGO တွေလူမှုအကျိုးဆောင်အဖွဲ့တွေဘာသာရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေကလေးနဲ့ထားပြီးတော့စီမံကိန်းစီမံချက်တွေချပြီးထိထိရောက်ရောက်ကင်တယ်ဖြည့်ရှင်းဆောင်ရွက်သွားနိုင်မယ်ဆိုရင် main clear တွေကိုလိမ်မဲဆိုင်ရာအကြမ်းဖက်ခံရမှုတွေကျဆင်းသွားလိမ့်မယ်လို့ယူဆကြောင်းဆွေးနွေးလိုက်ပါတယ်ခင်ဗျာ
။ Okay ဒါကတော့မေထီလာမျိုးကဥစိန်မောင်ရဲ့ဆွေးနွေးချက်ပါဆိုတော့တခုရှိတာကတော့ဗောလေလူတွေရဲ့စိတ်နေစိတ်ထားတွေကလည်းချက်ချင်းလငယ်ဟိုပြောင်းမှာမဟုတ်တယ်လို့ပဲနိုင်ငံရေးစနစ်ဥပဒေပြည်ပိုင်းတွေမှာလည်းချက်ချင်းလငယ်ပြောင်းလဲတွေမဖြစ်နိုင်သေးတဲ့အခြေအနေမျိုးမှာအမျိုးသမီးတွေကိုအကာအကွယ်ပေးနိုင်အောင်လက်လှုပ်တင်တာလက်တွေလှုပ်လဲလှုပ်နိုင်တာတွေဟိုဘာတွေများရှိမလဲမတ်လွယ်ပုံဆွေးနွေးပေးပါလားခင်ဗျာ
awareness လို့ခေါ်တဲ့ဒီအသိပညာတွေတော့လောက်ဖို့လိုတာပေါ့နော်အသိပညာလို့ပြောတဲ့အခါမှာလူတိုင်းလူတိုင်းကဒီလိမ့်ပိုင်းဆိုင်ရာတန်ဖတ်မှုဒီဒီမရင်းမှုအပါအဝင်တခြားသောလိမ့်ပိုင်းဆိုင်ရာတန်ဖတ်မှုတွေကရာဇဝတ်မှုဖြစ်တယ်ဆိုတဲ့အကြောင်းအရာကိုပထမဆုံးနားလည်ရမယ်နောက်တစ်ခုကကျမတို့မြန်မာနိုင်ငံမှာကခုနပြောလို့တရားဥပဒေစိုးမိုးမှုလို့ပြောလိုက်တဲ့အခါမှာအရန်ကိုကျေပြတ်ပါတယ်။ဒါမဲ့ပထမဆုံးအချက်အနေနဲ့ဟိုလုံနိုင်တာတစ်ခုကဗာလဲဆိုရှင်ဒီခုနကျူးလွန်နေတဲ့လူတွေကိုကျမတို့ကတကယ်ကိုအရေးယူပြီးတော့မှတာဝန်ယူဖို့တာဝန်ခံမှုရှိအောင်လုပ်နိုင်လေဆိုရှင်တော့တဖြည်းဖြည်းနဲ့ကျမတို့ဒီလိမ့်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှပြောချနိုင်မှာ short term မှာဖြစ်ပါတယ်။
ပါဝင်ဆွေးနွေးပေးတဲ့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံကလွယ်ပုံငယ်နောက်ရန်ကုန်တိုင်းမြို့သားလွတ်တော်ကိုယ်စားလှယ်ဒေါက်တာဆူဇနာလတ်လတ်ဆိုးနဲ့ကိုရယ်ပါဝင်ဆွေးနွေးသူတွေစာရေးသားပေးပို့သူတွေနဲ့တောထရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ထလို့တူကိုရန်နိုင်တဲ့အသူကိုအောင်လွင်အောင်စီစဉ်တင်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကိုသာကြားခဲ့ရတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မဆာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာစင်ရန်ဆိုတဲ့အောက်မှာကြည့်ရှုနာဆင်နိုင်ပါတယ်။
ပြည်ဝင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American တိုင်းရဲ့ဒီကနေ့ညနေခင်းမှာထုတ်လိုက်မဲ့6နာရီခွဲနဲ့9နာရီစီစဉ်တွေကတော့ line to meter 7925တို့ကနေထုတ်လင့်သွားမှာဖြစ်ပါတယ်။အခုတော့ကြာရှည်နေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါအောင်ရှင
်။ American အစိုးရရဲ့ရာသီဥတုပြောင်းလဲမှုစိုးကျိုးဆိုင်ရာအစီရင်ခံစာတွေကအရေးပါတာတွေကိုသမ္မတ Donald Trump ကအလေးမထားပဲရှော့ရှော့ပေါ့ပေါ့ပြန်တုံ့ပြန်ဝေဖန်လိုက်ပါတယ်။အမေရိကန်ဆိုရဝန်ကြီးဌာနနဲ့အေဂျင်စီပေါင်း73ခုကနေစုပေါင်းသုတေသနလုပ်ထားတဲ့ဒီအစီအခံစာထဲမှာရာသီဥတုပြောင်းလဲမှုကြောင့်နိုင်ငံတဲ့မုန်တိုင်းတွေတော်မီတွေမျိုးသဘာဝဘေးအန္တရာယ်တွေပိုအဖြစ်များပိုပြင်းထန်လာတယ်လို့မနေ့ကထုတ်ပြန်လိုက်တာကိုအင်ဂျီရောပြောခွင့်ရကဒါကအလွန်ကျူးအဆိုးဆုံးဖြစ်လာနိုင်တာကိုခံမှန်းပြောထားတာဖြစ်တယ်လို့ပြန်ပြောလိုက်ပါတယ်။အင်ဂျီရောပြောခွင့်ရမြို့သမီး Lindsay Walters ကဒီထုတ်ပြန်ခဲ့တဲ့အစီအခံစာဟာအလွန်ကျူးအဆိုးဆုံးဖြစ်နိုင်တဲ့အချက်လက်တွေပေါ်အခြေခံထားတာမျိုးကာဗွန်ထုတ်လွှတ်မှုနဲ့ရာသီဥတုပြောင်းလဲလာမှုတွေရှော့ချရေးအတွက်နည်းပညာအသစ်တွေနဲ့တည်ထွင်မှုအသစ်တွေမလိုအပ်သေးပါဘူးလို့ဆိုလိုက်ပါတယ်။ပြင်သစ်နိုင်ငံမှာတော့စစ်သုံးစီအခွန်တိုးကောက်မှုပေါ်ထောင်ကနန်းတွေနဲ့ခြေတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားအပြန်အလှန်ကြမ်းဖက်တိုက်ခိုက်မှုတွေဒီနေ့ဖြစ်သွားခဲ့တာကြောင့်ရဲနှူးပါဝင်အ ਨੇ ဆုံး၈ဦးထဏ်ရန်ရခဲ့ပါတယ်။ Paris မြို့တော်ရဲ့အထင်ကရရှွန်ဇယ်လီစေးလမ်းမကြီးပေါ်မှာစစ်ဝေးဆန္ဒပြသူတွေကသမ္မတ Emmanuel Macron ကိုနောက်ထပ်တစ်ချိန်ထပ်မံဆန္ဒပြခဲ့ရမှာရဲတပ်ဖွဲ့တွေဘက်ကမျက်ရည်ယိုပုံးတွေနဲ့မီးသတ်ပိုက်တွေကိုသုံးပြီးသမ္မတအလီဇေးနတ်တော်နာကနေအဝေးကိုတွန်းထုတ်ခဲ့ကြပါတယ်။ဒီဆန္ဒပြသူတွေဘက်ကလည်းပြည်သင့်မျိုးတော်အပြင်တခြားမျိုးကြီးတွေမှလည်းဆန္ဒပြကြပြီးစစ်သုံးစီကုံတွန်းမြေလိုက်မှုပေါ်ဒေါသတကြီးမကျေနပ်မှုပြတဲ့အနေနဲ့အတားအဆီးတွေကိုသုံးပြီးလမ်းတွေကိုပိတ်ဆို့တာနဲ့မီးရှို့တာတွေလုပ်ခဲ့ကြပါတယ်ခင်ဗျာ။အမေရိကန်ပြည်တော်စုကလွှတ်တင်လိုက်တဲ့63ချောင်းပါပြီးလူသူလူလဲ300ကလက်လဲပါတဲ့စိတ်ဟာနှက်ဖြန်တင်းလာနေမှာအင်ကာဂျူဘကိုရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ။
တရင်အချင်းချက်ကိုကိုဝင်းမင်းကြီးညာပေးတော်တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုစောဝင်းလိုင်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဒေးဗစ်မက်နက်စ်ဖြစ်ပါတယ်ဒီကနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925နဲ့ည9နာရီနဲ့10နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ7925 30နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးသွားအောင်ပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.